Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ6ရက်စနေညပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလံမီတာ190ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ကျမအေးတန်နာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်အစု Washington မြို့တော်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေးပြီးတော့ဆန္ဒပြပွဲကြီးတစ်ခုကျင်းပနေကြပါတယ်။ Minnesota ပြည်နယ်မှာမေလကုန်ပိုင်းကရဲဖမ်းဆီးမှုအတွင်းအင်အားလုံးကျွန်းသုံးခဲ့လို့တေးဆုံးသွားရတဲ့ African American အမျိုးသားရဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ American နိုင်ငံတော်ကဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေတာပါ။ဒီကနေ့လာရောက်ပြီးတော့စုဝေးကြတဲ့လူရေအတွက်ကကြုံမှုသမျှထဲမှာအများဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းရကြောင်း Washington DC ရဲချုပ် Peter Newsham ကပြောပါတယ်
။ We expect that Saturday's demonstration will, like I said, be more of the same, peaceful.demonstrators coming to exercise
ကျွန်တော်ပြပွဲကအမေရိကန်ပြည်အစုရဲ့အခြေခံဥပဒေပထမဖြည့်ဆွတ်ချက်အခွင့်အရေးအတွက်ခိုင်းလိုပဲအေးချမ်းချမ်းနဲ့လာပြီးတော့ဆန္ဒပြကြတဲ့ပွဲဖြစ်ဖို့မျှော်လင့်ထားပါတယ်လို့ရဲချုပ်ညူရှမ်ကပြောသွားပါတယ်။ဆိုလိုတာကတော့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာပြောဆိုခွင့်ဒီလိုအခြေခံဥပဒေပါအခွင့်အရေးတွေအတွက်အေးချမ်းချမ်းဆန္ဒလာပြကြမယ်လို့ယူဆကြောင်းပြောသွားတာပါ။ဒါကြောင့်ဒေတာဆန်တော်ချင်းအခုမနေ့6နာရီမြန်မာနိုင်ငံညနေ4နာရီခွဲကစပြီးတော့အင်ဗျူတော်တဝိုင်းနဲ့ National Mall မြခင်ပြင် Pennsylvania Avenue Landerwhite နေရာတွေအပါအဝင် DC မြို့ရဲကိုယင်သွားလာပိတ်ထားမယ်လို့ရဲကကြေညာထားပါတယ်။မြို့ရဲပြေးဆွဲတဲ့မြေအောက်ယထာခီးစဉ်တွေပို့ထိုးထားတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။လောလောဆယ်မှာကိုရိုနာဗိုင်းရပကပ်ဘေးနဲ့ကြုံနေရတာမလို့မက်ထရိုမြေအောက်ယထာပြေးဆွဲမှုကိုကန့်သတ်လျှော့ချထားတာဖြစ်ပါတယ်။ပန်နဂွန်စစ်ဌာနချုပ်ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေကြောင့်ခေါ်ယူထားတဲ့တပ်ဖွဲ့တွေကိုသူတို့ရဲ့မိခင်တဲ့ရင်တွေကိုပြန်ခိုင်းလိုက်ပါပြီ။ဝါရှင်တန်မြို့နယ်ကဲ့ရဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့နယ်မှာအခြေစိုက်တဲ့ချင်းမြန်တဲ့ရင်အမှတ်3ကိုတော့လိုအပ်ရင်ကူညီဖို့အသင့်အနေထားထားရှိကြောင်းကြီးတဲ့အတွင်းဝင် Ryan McCarthy ကပြောပါတယ်။ဆန္ဒပြပွဲတွေအတွင်းအစောပိုင်းမှာမိရှူရာတွေစိုင်းတွေကိုလူရဲ့ဖျက်ဆီးတာတွေရှိပေမဲ့အခုရက်ပိုင်းတွေအတွင်းမှာတော့များသောအားဖြင့်အေးချမ်းချမ်းရှိခဲ့ပါတယ်။အမေရိကန်ဒေါ်လာမှာသတင်းနှစ်ပတ်နီးပါးဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့အရင်းငယ်အကြောင်းဖြစ်တဲ့ရဲရဲဖမ်းဆီးမှုတွင်မှာအင်အားအလွန်ကျွန်းသုံးခဲ့လို့ဖမ်းဆီးခံရသူတေဆုံးသွားရပြီးတဲ့နောက်အခင်းဖြစ်တဲ့မီနီယာပလစ်မြို့မှာရဲအနေနဲ့လယ်ရင်းကိုချုပ်ထားတဲ့နေမတုံးရအောင်ဆိုတဲ့တားမြစ်ချက်ကိုထုတ်ပြန်မှုသဘောတူလိုက်ကြပါတယ်။တကယ်လို့ရဲအရာရှိတယောက်ယောက်ကအင်အားအလွန်ကျွန်းအသုံးပြုနေတယ်ဆိုရင်နောက်ပါတဲ့ရဲတွေကဝင်ပြီးတားဆီးရမယ်ဆိုပြီးတော့လဲအမိန့်ထုတ်ဖို့မြို့ကောင်စီကတညီတညွတ်ထဲခွင့်ပြုလိုက်တာဖြစ်ပါတယ်။မေလ25ရက်နေ့မှာ George Floyd ဆိုတဲ့အမျိုးသားရဲကဖမ်းဆီးစဉ်မှာသူ့ရဲ့လက်ပင်ကိုမြေပေါ်မှာဒူးနဲ့10မိနစ်ကြာထောက်ထားခဲ့လို့ဖမ်းခံရသူ Floyd ကအသက်မရှူနိုင်တော့ဘူးလို့တောင်းပန်ခဲ့ပြီးတော့နောက်မှသူဆုံးမသွားခဲ့တာဖြစ်ပါတယ်။ American ဒုသမ္မတဟောင်း Joe Biden ဟာ Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်လုံလောက်တဲ့ထောက်ခံမဲ့ရသွားပြီဖြစ်ပါတယ်။တောက်ကြညာပဲထွက်လာတဲ့မဲရဲရလက်ရေးအတွက်ဒီရ Joe Biden အနေနဲ့ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်ထောက်ခံမဲ့အရေးအတွက်1992ဦးရသွားပြီဖြစ်တာကြောင့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြန်ရတော့မှာဖြစ်ပါတယ်။ Washington DC မြို့တော်နဲ့တခြားပြည်နယ်ခုနှစ်ခုမှာဒီသတင်းပတ်အစောပိုင်းကပါတီရင်းပနာမရွေးကောက်ပွဲတွေကျင်းပခဲ့ပြီးတော့ထွက်လာတဲ့မဲရဲလက်တွေရအခုလို Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ကိုစားပြုရှင်ပြိုင်မှုတက်မှတ်ချက်ပြည့်မီသွားတာကြောင့်နောက်ထပ်လုံးမဲ့ပနာမရွေးကောက်ပွဲရဲ့ရလက်ကိုစောင့်စရာမလိုတော့ပါဘူး။သူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders အပြီလမှာနှောက်ထွက်သွားကြတဲ့ကသူ့ပဲသမ္မတလောင်းဖြစ်ဖို့ကြိမ်းသည်တလောက်ရှိခဲ့ပြီးတော့အခုရလက်ကတော့သူ့အတွက်တရားဝင်အတည်ပြုပေးတဲ့သဘောပဲဖြစ်ပါသေးတယ်။ Democratic Party ရဲ့အတော်ဆုံးတွေကတချို့နဲ့ရှင်ပြန်ရတာမလို့ဂုဏ်ယူကြောင်းရွေးကောက်ပွဲအတွက်စူးစီးညီညွတ်တဲ့ပါတီအနေနဲ့ဝင်ရောက်ရှင်ပြန်ရမှာကိုဝမ်းသာမိကြောင်း Mr. Biden ကကြေညာချက်မှာပြောထားပါသေးတယ်။ပြည်내တော်တော်များများမှာမဲပေးသူအရေးအတွက်ကပုံမှန်ထက်ပိုများခဲ့တာကြောင့်အခုနောက်ဆုံးရလက်ထုတ်ပြန်မှု၃ရက်ကြာခဲ့ပြီးတော့တောက်ကြညကမှမဲရလက်ကိုထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်နယ်စပ်ပါကစ္စတန်တရုတ်တို့နဲ့ထိစပ်နေတဲ့ဘာရရှန်ပြည်နယ်မှာဒီကနေ့စနေနေ့ပဲလမ်းမေးတောင်ပုံပေါက်လို့ရဲဝင်တဲ့၁၁ဦးမကတေဆုံးသွားရပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာစစ်မဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့အဖွဲ့တွေကြောင့်နိုင်ငံရေးရာညှိနှိုင်းဖြေရှာဖို့အတွက်အမေရိကန်ငြိမ်းချမ်းရေးအထူးကိုယ်စားလှယ်ဇာမီခါလီဆက်ဟဲ့ဒေတာကိုစတင်တွားရောက်စဉ်အချိန်မှာအခုလိုမျိုးပုံဖောင်းခွဲမှုဖြစ်တာပါကက်ရှ်ခရိုင်မှာတာလီဘန်တပ်ဖွဲ့တွေကိုရင်ဆိုင်တိုက်နေတဲ့လုံခြုံရေးအဖွဲ့တွေကိုတွားရောက်ကူညီတဲ့ရင်တန်းညဘက်မှာတိုက်ခိုက်ခံရတာဖြစ်တယ်လို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။သေဆုံးသူတွေထဲမှာဒေသနာရရဲမှူးကြီးလည်းပါသွားပြီးတော့ထိတ်တန်းတာလီဘန်တပ်မှုတအုပ်ပါဝင်တာလီဘန်တွေဘက်ကအကြဆုံးများတယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တာလီဘန်ဘက်ကတော့ဘာမှအခုထိမပြောသေးပါဘူးရှင်။တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့ရအောင်တက်ဆင်နေကြတဲ့နှခေါင်းစည်းမျက်နှာဖုံးတွေကိုဗိုင်းရပ်စ်ကူးစက်မှုတွေခြေခြေပြန့်ပြန့်ဖြစ်နေတဲ့နေရာတွေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့မဖြစ်နိုင်တဲ့နေရာတွေမှာတက်ဆင်သင့်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။စဉ်စဉ်ပြောင်းလဲလာတဲ့တွေးရှိချက်တွေအရအဲ့လိုနေရာတွေမှာနှခေါင်းစည်းတွေတက်ဖို့အစိုးရတွေအနေနဲ့လူလူကိုတိုက်တွန်းသင့်ကြောင်း WHO အနေနဲ့အကြံပေးတယ်လို့WHO ညွှန်ကြားရေးမှူးဒေါက်တာ Tedros Ghebreyesus ကတောက်ချာနေကပြောလိုက်ပါတယ်။အမေရိကန်မှာတော့ဈေးဆိုင်တွေအတော်များများမှာဈေးဝယ်လာတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ဖို့လိုအပ်ပြီးတော့ကမ္ဘာတော်မှာတော့အများပြည်သူတွေကိုပို့ဆောင်ရေးကိုအသုံးပြုနေတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေတက်ဖို့လိုတာဖြစ်ပါတယ်။အမေရိကန်မှာကာယောဂအခြေအနေကိုအတော်လေးကျော်ဖြတ်ခဲ့ပြီဖြစ်တယ်လို့သမ္မတဒေါနယ်ထရမ့်ကအင်မီတော်မှာမနေ့ကပြောကြားလိုက်ပြီးပြည်내အုပ်ချုပ်ရေးမှုတွေအနေနဲ့လူတွေကိုအပြင်မထွက်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ်။အမေရိကန်မှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကြောင့်သေဆုံးသူ900ကျော်ရှိပြီးတော့သေဆုံးသူအရေအတွက်ဟာ 39,000 ကျော်သွားပြီဖြစ်ပါတယ်။ဒီထဲကသုံးပုံတစ်ပုံကတော့နယူးယောက်ပြည်နယ်ကဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 139,000 နီးပါးနဲ့အမေရိကန်ဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတော့ရုရှားနိုင်ငံက 6,000 ကျော်နဲ့ဒုတိယရုရှားက 4,400 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 6,800 ကျော်ရှိပြီးတော့သေဆုံးသူစုစုပေါင်းဟာ 39,000 ကျော်ရှိပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီကနေ့မှနောက်ထပ်စံချိန်တင်လောက်အောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်တမမြောက်အဆိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 9,889 ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း 23,600 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံသူအများစုဟာကျေးလက်ဒေသတွေကဖြစ်တယ်လို့လည်းပြောပါတယ်။အိန္ဒိယနဲ့အိန္ဒိယပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနေ့မှာသေဆုံးတဲ့သူနောက်ထပ်68ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးတာဖြစ်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ4,934ယောက်ထပ်မင်းရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 9,300 ကျော်နဲ့သေဆုံးသူက1,935ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းခက်ခွာခွာနေအောင်စေနာဝန်ထမ်းတွေနဲ့လုံခြုံကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းနေပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ52ယောက်ရှိပြီးအများစုကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။အာဏာပိုင်တွေဘက်ကဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်အပူတမင်းလှုပ်ဆောင်နေပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ 11,919 ယောက်ထပ်မင်းရှိပြီးတော့သေဆုံးသူက293ယောက်ရှိပါတယ်။ကျင်းပနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအရေးပေါ်တုံ့ပြန်မှုအဆင့်ကိုဒီနေ့ကစပြီးတော့ဒုတိယနိုင်ငံအဆင့်ထိကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။ဒါကြောင့်ဝူဟန်မြို့နဲ့ဟူဘေးပြည်နယ်တစ်ဝိုက်ကနေဘေကျင်းမြို့ကိုလာတဲ့သူတွေကိုချမှတ်ထားတဲ့ကန့်သတ်ချက်အတော်များများကိုဖယ်ရှားပေးသွားမှာဖြစ်ပြီးတော့သူတို့အနေနဲ့14ရက်ကြာတည်သန့်ခွဲနေတာရင်းနဲ့တခြားစောင့်ကြည့်စစ်ဆေးခံရတာတွေကိုလုပ်ရတော့မှာမဟုတ်ပါဘူးခင်ဗျာ။ဩစတြေးလျနိုင်ငံမှာအာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားတာရင်းနဲ့အကြမ်းဖက်တာတွေကြောင့်တရုတ်နိုင်ငံသားတွေအနေနဲ့ဩစတြေးလျနိုင်ငံကိုတွားရောက်လည်ပတ်တာတွေမလုပ်ကြဖို့တရုတ်ဆိုရကအကြံပေးတိုက်တွန်းလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကတရုတ်နိုင်ငံကိုစုံစမ်းစစ်ဆေးဖို့ပြောခဲ့တဲ့အပေါ်တရုတ်ဆိုရကဩစတြေးလျကိုလက်တုံ့ပြန်တာဖြစ်ပုံလည်းရပါတယ်။ COVID-19 ကာယရောဂါကြောင့်ဩစတြေးလျနိုင်ငံမှာတရုတ်လူမျိုးတွေနဲ့အာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားပြောဆိုဆက်ဆံတာတွေနဲ့အကြမ်းဖက်မှုတွေဟာတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ယဉ်ကျေးမှုနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တရုတ်နိုင်ငံကကမ္ဘာလှည့်ခီးသည်တွေအနေနဲ့သူတို့ရဲ့လုံခြုံရေးကိုပိုပြီးသတိထားဖို့နဲ့ဩစတြေးလျနိုင်ငံကိုခီးသွားတာတွေရှောင်ကျဉ်ကြဖို့အကြံပေးလိုတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။ ဒီနိုင်ငံဟာအော်စတြေးလျနိုင်ငံကနေအမှုရောသဘာဝတွေတင်သွင်းနေတာကိုကုန်သွယ်ကုန်80ရာခိုင်နှုန်းတိုးမြင့်ချမှတ်ခဲ့တာကြောင့်ဒီလိုတင်သွင်းတာကိုရပ်ပစ်လိုက်တဲ့သဘောရောက်သွားပါတယ်။ဒါပြင်အော်စတြေးလျနိုင်ငံကအကြီးဆုံးအမေသားကုမ္ပဏီ၄ခုကနေအမေသားတင်သွင်းနေတာတွေကိုလည်းအမတ်တစိတ်ပြဿနာကြောင့်ဆိုပြီးတင်သွင်းတာတွေကိုဆက်မလုပ်ဖို့တားမြစ်လိုက်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလာမဲ့သတင်းပတ်တွေနဲ့လတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးဖြစ်ပွားခဲ့မယ်ဆိုရင်ရောဂါကူးစက်ဖို့အတွက်ဝန်ထမ်းတွေနဲ့စစ်ပစ္စည်းထောက်ပံ့တွေလိုအပ်လာနိုင်တယ်လို့ဒုက္ခသည်စခန်းမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲ့လိုလိုအပ်တဲ့ထောက်ပံ့တွေမရဘူးဆိုရင်တော့သူတို့အနေနဲ့လည်းရောဂါကူးစက်မှုပြင်းထန်ပြီးအသက်ရှင်ဖို့အတွက်ကူးစက်မှုလုပ်ဖို့လိုတဲ့လူကိုရွေးချယ်ပြီးတော့ခွဲတန်းနဲ့ကူးစက်ဖို့ဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကောက်ဆက်ဘဇာဒေသမှာစုစုပေါင်းလူဦးရေ3000ကျော်ရှိပြီးတော့ဒီထဲကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည် 136,000 လောက်ရှိတယ်လို့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောထားပါတယ်။တောင်ကြာနေကအထူးစီးရင်နေရတော့အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူ29ယောက်ရှိပြီးဗိုင်းရပ်စ်ကြောင့်သေဆုံးသူ1ယောက်ရှိတယ်လို့အတည်ပြုထားပါတယ်။ဂျမားရေးအဖွဲ့တွေကတော့ဒုက္ခသည်စခန်းတွေမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမဲ့အခြေအနေအတွက်ပြင်ဆင်ထားပြီးဒီဒုက္ခသည်စခန်းတွေဟာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ဖို့အကောင်းဆုံးအနေအထားဖြစ်တယ်လို့ Save the Children အဖွဲ့က Athena Ribbon ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးအတွင်းအဲ့မှာရှိတဲ့ Rohingya Muslim တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။မြန်မာစိုးရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှတ်ပြုမထားပါဘူးခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြေပုံမြို့နယ်ကရကြေးအုပ်ချုပ်ရေးမှူး60ကျော်နှုတ်ထွက်စွာတင်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ပြီးခဲ့တဲ့ရက်ပိုင်းကမြေပုံမြို့ပေါ်ရက်ကွဲအုပ်ချုပ်ရေးမှူးတွေကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးသွားတဲ့နောက်ပိုင်းကြမ်းရှိတဲ့ရက်ကွဲနဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေစိုးရင်စိမ့်နဲ့နှုတ်ထွက်တာလို့မြေပုံမြို့ပေါ်ရက်ကွဲအုပ်ချုပ်ရေးမှူးသူက VOA ကိုပြောပါတယ်။
သူရေမှုတွေကဟိုဒီဆက်လက်နက်ကန်တပ်ဖွဲ့တွေကြားမှာပေါ့နော်ဟိုဆက်လက်ကြောက်ရတယ်ဒီဆက်လက်ကြောက်ရတယ်အဆက်ကခိုင်းနေလို့ရတယ်တကယ်ခိုင်းနေလို့ရတယ်ပေါ့အဲ့လိုရှင်မျိုးမှာတောင်တော်ဘက်ကအာသာကိုအနားနဲ့မသိနေတဲ့ဒီတရားစွဲရတဲ့အခါမှာအဲ့ဒါကြောင့်သူကြောက်ပြီးတော့အစိုးရရောအနှုတ်ဖြစ်ကြတာဖြစ်ပါတယ်အဖအမနဲ့လည်းပုံရအပေါင်းကိုစိုးရိမ်လို့ရှိတယ်ကျန်တဲ့လူကအကုန်နှုတ်ကြတော့ပါဘူး
မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းမြေပုံမြို့နယ်အုပ်ချုပ်ရေးမှူးကိုသူဆက်တွယ်မေးမြန်းခဲ့ရမှာရက်ကြီးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်စာတင်ထားတယ်ဆိုတာအတိပြုတယ်လို့ပြောပါတယ်
။မြေကညနေအုပ်ချုပ်ရေးမှူးကိုဟိုမေးမြန်းခဲ့ရတော့အကုန်လုံးကကြည့်ရအုပ်ချုပ်ရေးမှူးရဲ့အဒီရက်ကွယ်အုပ်ချုပ်ရေးမှူးဆို93ခုရှိပါတယ်။ဆက်တဲ့အုပ်စုကတော့မနှုတ်ထွက်သေးဘူးပေါ့နော်။ကျန်တဲ့အုပ်စုကနှုတ်ထွက်သွားတယ်လို့ပြောရခင်။သူဆက်တဲ့အုပ်ပဲကျန်တော့တယ်လို့ဟောပြောပါတယ်ခင်ဗျ။
မြေပုံမြို့နယ်မှာမြို့ပေါ်ရက်ွက်6ရက်ွက်ရှိပြီးကျေးရွာအုပ်စု59အုပ်စုရှိရမှာအဖမ်းခံရသူရက်ကျေးအုပ်ချုပ်ရေးမှူး3ဦးနဲ့တခြား12ဦးကလွှဲလို့ဂျန်နက်သူတွေအလုံးနှုတ်ထွက်စာတင်ထားကြတာပါ။ပြောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်မြင့်ကတော့မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာနှုတ်ထွက်စာတင်ထားပြီးလို့ဆိုပါတယ်
။လက်ရှိအုပ်ချုပ်မှုဟိုကအန်ဒရနက်ဖန်စီခါရနဘယ်ကျွန်တော်ကလေဂျန်နင်းဖန်ခါရဘလေးရှိဒီကောင်ကကဒီအဆောင်ရမှုတိကိုဥဒိလာရဲ့တဖို့မျိုးဆိုင်လာလေ။ရခိုင်ကျွန်တော်ကရှင်တောင်းတာတော့ထတဲ့တဖို့ကမောင်ရောင်ရောင်မျိုးကိုပို့ကြပါ
။နှုတ်ထစာတွေကိုမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုတင်ပြထားပြီးဖြစ်ပေမဲ့ဘုံကနေအကြောင်းပြန်လာတာမရှိသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့ကမြေပုံမြို့ရွာတိတ်ကေရက်ကွဲအုပ်ချုပ်ရေးမှူးဦးကျော်မြင့်အငူကြီးရွာအုပ်ချုပ်ရေးမှူးဦးမောင်စော်နှူးနဲ့ဇွန်လ4ရက်နေ့ကမြောက်ပိုင်းရက်ကွဲအုပ်ချုပ်ရေးမှူးဦးအောင်တန်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့တို့ကနေဖမ်းဆီးခေါ်ယူခဲ့ပါတယ်။ရက်ကွဲအုပ်ချုပ်ရေးမှူးဦးကျော်မြင့်ဦးမောင်စော်နှူးကတော့စစ်တပ်ကနေမြေပုံမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးလိုက်တယ်လို့ဇွန်လ3ရက်မှာတော့မြေပုံမြို့နယ်တရားရုံးမှာရမန်ယူခဲ့ပြီးအေအေနဲ့ဆက်သွယ်လို့ဆိုပြီးအချမ်းဖက်မှုတပ်ဖြည့်ရေးဥပဒေ50ည52ခအစတဲ့ပုံမှန်တင်တဲ့မြို့နယ်ရဲစခန်းကနေအမှုဖွင့်ထားပါတယ်။ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကို VOA ကနေမေးမြန်းခဲ့ပေမဲ့သူ့အနေနဲ့မသိရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းရတိတောင်ကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးအများစုဟာလည်းသူတို့လူချုပ်ရေးအတွက်စိုးရိမ်နေရတယ်ဆိုပြီးအစုလိုက်ပြုံလိုက်စုပေါင်းနှုတ်ထွက်စာတင်ခဲ့ကြပါတယ်။ရကြေးအုပ်ချုပ်ရေးမှူးတွေဖမ်းခံရတဲ့ကိစ္စတွေမှာသက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်အဆင့်ကလည်းတာဝန်ယူတာဝန်ခံမှုမရှိတဲ့အခြေအနေမှာရှိနေတယ်လို့လည်းနှုတ်ထွက်ကြေးရွာအုပ်ချုပ်ရေးမှူးတွေကဆိုပါတယ်။ရခိုင်ပြည်နယ်မှာ2018နှစ်ကုန်ပိုင်းနဲ့2020ခုနှစ်အထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးသိမ်းပါမှုတွင်တန်တရားနဲ့ဖမ်းဆီးခံရသူပေါင်း900ကျော်ရှိနေတယ်လို့ရခိုင်အဖွဲ့အစည်းတွေကစာရင်းပြစုထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ပလတ်စတစ်မိုက်ပြဿနာနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပင်လယ်သမုဒ္ဒရာရေတူဟာကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ရေးအတွက်အသုံးပြုရတဲ့တစ်ခါသုံးနှာခေါင်းဆီအမိုက်အန္တရာယ်ကိုပါစတင်ရင်ဆိုင်နေရတဲ့အတွက်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေဆိုရင်ကြပါတယ်။AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မအနောက်လောက်တင်ပြမှာပါ။ဟောင်ကောင်ကျုံးကကန်ဆက်တွေမှာခွဲစိတ်ခံသောနှာခေါင်းဆီးတွေအများပြားဆပြီးတော့တွေ့လာနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတွေကိုကြည်ကြဲပြန့်ပြန့်အသုံးပြုနေကြတာပါ။ဒီနှာခေါင်းဆီးတွေဟာပလတ်စတစ်အမိုက်ပြဿနာရှိနေတဲ့ပင်လယ်သမုဒ္ဒရာရေတူကိုပိုးပြီးတော့ညစ်ညမ်းစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထင်းထင်းသမားတွေကပြောပါတယ်။ဟောင်ကောင်အခြေစိုက် Ocean Asia သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ပူးတွဲတည်ထောင်သူ Gary Stroker အခုလိုပြောပါတယ
် The single use plastic masks are just another addition to the legacy
ဟိုလို plastic နဲ့လောက်ထားတဲ့တစ်ခါသုံးနှာခေါင်းဆီးကတော့အနာဂတ်မျိုးဆက်တွေအတွက်ကန်ဆက်တွေမှာကျွန်တော်တို့ထပ်ပြီးတော့ခြံထားရင်မဲ့နောက်ထပ်အဆိုးမွေတစ်ခုပေါ်ပြားလို့ပြောဆိုတော့တာပါပင်လယ်ရေတူတွေကအမိုက်တွေနဲ့လှူမနေတဲ့ကျွန်းကရေတူတွေထဲတွေ့နေရတဲ့ plastic အမှုအမွားတွေအကြောင်းတနစ်ကြသူတည်တနာတစ်ခုကို Ocean Asia အဖွဲ့ကကာယောဂါမဖြစ်ခင်မှာပဲစတင်ခဲ့တာပါ။ကန်ဆက်တွေမှာတွေ့မြင်နေကြအမိုက်၅မျိုးကတော့ပလင်းခွန်၊ဟော့ဘူးခွန်၊ဂျပီချစ်၊ပလတ်စတစ်ရေတောက်ပိုက်တွေ၊ဇွန်ခရင်လိုပစ္စည်းတွေဖြစ်ပေမဲ့နောက်ပိုင်းမှာတစ်ခါသုံးနှာခေါင်းဆီးတွေရုပ်တဲ့တွေ့လာရတာပါ။ကန်ဆက်တစ်ချောင်းမီတာ100လောက်မှာနှာခေါင်းဆီးအခု90လောက်တွေ့တာပါ။နောက်တစ်ပတ်မှာလည်းနှာခေါင်းဆီးအခု30လောက်ထပ်ပြီးတော့တွေ့ပါတယ်
။ So you know when society suddenly started using it
လူတွေနှာခေါင်းဆီးစသုံးလာတာနဲ့သူ့ရဲ့အကျိုးဆက်ကိုကန်ဆက်တွေမှာတွေ့ရပါတယ်။ဟောင်ကောင်ကျွန်းရဲ့တောင်ဘက်စွန်းကလူမနေတဲ့ကန်ဆက်တွေအထိကိုဒီနှာခေါင်းဆီးတွေရောက်တာပါလို့ပြောဆိုသွားတာပါ။လူရေ9တန်းခွဲရှိတဲ့ဟောင်ကောင်ကျွန်းမှာနှစ်စဉ်အမိုက်တန်းချင်းက6တန်းလောက်ထွက်တာပါ။အဲ့ဒီထဲကအမိုက်30ရာခိုင်နှုန်းလောက်ပဲပြန်ပြီးတော့အသုံးပြုလို့ရပါတယ်။
What I will be waiting to see is when we get a dead
ကန်ဆက်ပေါ်တင်လာတဲ့လင်းမိုင်တွေသိပ်အသေးကောင်တွေရဲ့ဘိုက်ထဲမှာနှာခေါင်းဆီးတွေတွေ့မြင်ရတော့မှာပါအဲ့ဒီလိုအဖြစ်မျိုးကိုတော့မတွေ့ချင်မြင်ချင်ပါဘူးဒါကရေတူတွေရောက်လာတဲ့နောက်ထပ်ပြဿနာတစ်ခုဆိုတာထင်ရှားပါတယ်လူသားတွေရဲ့အစားအစာရင်းမြစ်တစ်ခုကိုထိခိုက်စေနိုင်တဲ့ဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်လို့ပြောဆိုသွားတာပါကာယောဂါမပေါ်ခင်တုတ်ကွေ့အဖြစ်များတဲ့ဆောင်းရာသီမျိုးမှာဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတက်လိရှိပါတယ်ဆောက်လို့ရဲ့အလုပ်သမားအမန်ကလည်းဆွပြင်းနှာခေါင်းဆီးတွေကိုအခုတလောသတိထားမိလာပါတယ
်။ Yeah,
he wasn't. I never seen. ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ခင်တုန်းကတော့ဒီလိုမဟုတ်ပါဘူး။နှာခေါင်းဆီးတွေကိုတွေးကြရပစ်ထားတာမျိုး၊တစ်ပင်တွေမှာတော့တွဲလောင်းချိနေတာမျိုးဘယ်တော့မှမမြင်ဖူးပါဘူး။အခုတော့ဒါမျိုးတွေကိုမကြာခဏတွေ့နေရပါတယ်လို့ပြောဆိုသွားတာပါ။ COVID-19 ကရောဂါပေါ်ပေါက်လာတဲ့အချိန်မှာတော့လူတိုင်းနှိပါနှာခေါင်းဆီးတက်လာကြပါတယ်။တရုတ်နိုင်ငံကနေကိုရိုနာဗိုင်းရပ်စ်စတင်ခဲ့ပေမဲ့ဟောင်ကောင်မှာတော့ရောဂါထိန်းချုပ်ရေးကောင်းကောင်းစီမံခန့်ခွဲနိုင်ခဲ့တဲ့အတွက်ပိုကူးဆက်သူ1000ကျော်နဲ့တည်ဆုံသူက4ဦးသာရှိခဲ့တာပါ။အယောင်ဝန်ထမ်းပါစီကလည်းအခုလိုပြောပါတယ
် Wherever you go you have to wear the mask because of the virus.
ကိုရိုနာဗိုင်းရပ်စ်ကြောင့်ဘယ်သူသားနှာခေါင်းဆီးတက်ရပါလဲ။အပြင်သွားရင်ဒါမှမဟုတ်ရက်ကွက်ထဲကပန်းခြံကိုသွားတဲ့အခါမျိုးဆိုရင်တော့လူသိမ့်မလျှောက်ဘူးဆိုရင်နှာခေါင်းဆီးတွေချွတ်ထားလို့ရပါတယ်လို့ပြောဆိုတာပါ။ဟောင်ကောင်အစိုးရနဲ့ကုမ္ပဏီတော်များများကလည်းရှော့ဖို့ပြီးပြန်သုံးပြုလို့ရတဲ့အဝတ်စနဲ့ချုပ်ထားတဲ့နှာခေါင်းဆီးတွေပေးအပ်နေတာပါ။ဒါပေမဲ့လည်းတစ်ခါသုံးနှာခေါင်းဆီးတွေကတော့သုံးဆွဲကြည့်လို့ပို့ပြီးတော့သဘောကျနေစေဖြစ်ပါတယ်။ကျမနှလုံးပါ။မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hyun Daero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ Coronavirus ရောဂါဖြစ်ပွားမှုတွေကြောင့်ခေတ္တရန္တာထားရတဲ့ clean air တွေအတွက်ပုံမှန်ကာကွယ်ဆေးထိုးခြင်းအစီအစဉ်တွေကိုပြန်လည်စတင်နေပြီမဲ့လည်းပြီးခင်တချို့ကတော့သူတို့ရဲ့ clean air တွေကိုကာကွယ်ဆေးသွားရောက်မထိုးပေးကြသေးပါဘူး။
ဒီမှာပြန်လူပေါင်းလုံးနေလေကိုလည်းဘာဖြစ်လို့ဖြစ်မှန်းမသိဘူးဒီကဘာဖြစ်လို့ဖြစ်မှန်းမသိဘူးအဲ့လိုမပြောလို့တရားတန်ရရဖြစ်နေတယ်
့ကလည်းလည်းစိတ်ကြီးကြတာပေါ့ကိုသားသမီးလည်းကိုစိတ်မချလို့ဖြစ်တာ
ကာကွယ်ဆေးထိုးဖို့စောင့်နေတဲ့လေးလာသားအရွယ်သားလေးရဲ့မိခင်မက်မျိုးမမဖြစ်ပါတယ်ဒီဆောင်မကိုထိုးအတန်သတင်းတော့အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်အစိုးရစည်းရုံးနေတဲ့ကျန်းမာရေးဌာနတွေကအသက်တည်ဆုံးနိုင်တဲ့အထိအန္တရာယ်ရှိတဲ့ယောဂတွေအထူးသဖြင့်ပိုလီယိုနဲ့ဝမ်ယောဂတို့လိုယောဂတွေကာကွယ်ဖို့အတွက်နိုင်ငံတွင်းကကလေးချောင်ပေါင်းများစွာကိုနှစ်စဉ်နှစ်တိုင်းကာကွယ်ဆေးထိုးပေးနေကြပါဒီနေ့မှာတော့တချို့ကလေးတွေမှာကာကွယ်ဆေးမချိုးလိုက်ရတဲ့ရှိလာနိုင်ပါတယ်
။ဟိုအဆုံးစိုးချင်းကအဲတည်းအတော့ဘာညာဆိုတော့ဒီအဲ့တယ်ဆိုအမှန်ပြီ။ဒါပေမဲ့အဲ့လာဒီကဘာရှိရခုချိန်မှာကွာ။ဒီယောဂရဲ့ sign တွေဒီလိုကြောင့်လို့ရမယ်ဟာလေးရှင်းနေပါလေအကုန်ကြည့်ရတယ်။ size size ကြီးရဆိုနေလဲကွာ။ဒီမှာဒီလိုတခြားနိုင်ငံတွေမှာလူအောင်စီတင်းညာဟိုအဲ့လိုအများကြီးနေအောင်မီးမီးကတော့ပြင့်နေတယ်လက်ရှိဖြစ်နေဟာပဲအမှန်တော့ပိုကြောက်တယ်ကွာ
။သူမက17လအရွယ်တားလေးရဲ့မိခင်ဂျော်ဟန်နီပါ။သူကအခုလိုကက်ရောက်ကဖြစ်နေချိန်မှာကလေးကိုဆေးရုံဆေးခန်းနဲ့ပတ်သက်တဲ့နေရာတွေခေါ်သွားရမှာစိုးရိမ်နေခဲ့ပါတယ်
။ကလေးနေနေလေအရင်ထရမယ်ဆိုရင်ကွာအဲ့လိုပြီးတော့ဆေးရုံရဲ့အခြေအနေပေါ်လည်းမကြည့်ရဲ။ဟုတ်ကဲ့ထားတဲ့အခြေအနေအောင်မှဆေးရုံကတော်တော်စိုးရဲကွာ။အခါကိုအခုချိန်မှာဆေးရုံလာပါဆိုတဲ့ဟာဘလို့မှအဆင်မပြေရ
။ကျမရင်းနဲ့အကစားဝန်ကြီးဌာနကကိုဗစ် -19 ရောဂါကူးစက်ခံရတဲ့နှုန်းနဲ့မြင့်တက်လာတဲ့ဧပြီလကစပြီးပုံမှန်ကာကွယ်ဆေးကြိုက်ကြွေချိုးနယ်နဲ့အစီအစဉ်ကိုရည်နာထားခဲ့ပါတယ်။အဲ့ဒီနောက်အချိန်တလခွဲကျော်အကြာမေလ18ရက်နေ့ကမှအစိုးရစည်းရုံးနဲ့မှပြန်ချိုးပေးနေရပါ။ဗမျိုးမမကလိုင်းတရာဆက်မှုဆောင်ရက်ကွက်မှနေထိုင်သူပါသူမကပုံမှန်တော့သူ့ရဲ့အငယ်ဆုံးသားလေးကိုအစိုးရကျန်းမာရေးဌာနတွေမှာချိုးပေးနေကြဖြစ်ပြီးအခုလည်းအသက်၄လပြည့်ရောမဲ့သားလေးကိုဆေးထိုးပေးဖို့ပြင်ဆင်နေရပါ။အ
ေးဦးမကလူပေါင်းစုံနဲ့လေကိုလည်းဘာဖြစ်လို့ဖြစ်မှန်းမသိဘူး။ဒါဘာဖြစ်လို့ဖြစ်မှန်းမသိဘူး။အဲ့လိုမတရားတရားတန်ရရချစ်နေရ။သူကလည်းအဲ့ဒါလည်းစိတ်ကြည့်ကြတာပေါ့။ကိုသားသမီးလည်းကိုစိတ်မချအလုပ်တွေဖြစ်တာ။
အစိုးရကအခမ်းအနချိုးပေးနေတဲ့ကာကွယ်ဆေးဟာပိုလီယိုဝက်သက်နဲ့ဝမ်ယောဂအပါအဝင်ယောဂ12မျိုးကိုကာကွယ်ပေးရဖြစ်ပြီးမွေးမြူပြီးချင်းကနေအသက်တစ်နှစ်ခွဲအထိတမတ်လာလိုက်ချိုးနှံပေးနေရပါ COVID-19 ဖြစ်ခင်ကာလတွေတုန်းကတော့ဆေးရုံတွေမှာလာစန်းတရက်နေ၊ရှစ်ရက်နေနဲ့အပတ်စဉ်ကြာတာပေးနေတိုင်းချိုးပေးခဲ့ရပါအခုတော့လူစုလူဝေးမဖြစ်ဖို့အတွက်ရုံးပွင့်ရ9ရက်လုံးမှာမနက်9နာရီကနေညနေ4နာရီအထိအချိန်တိုးမြင့်ထားပြီးတော့နှစ်ပတ်ဆက်တိုက်မေလ29ရက်နေ့ထိချိုးနှံပေးခဲ့ပါတယ်စီယုံနေမှာဂျွန်လာကစားပြီးပုံမှန်ချိုးပေးနေကြရက်တွေမှာတရက်ကိုကလေး90ပဲချိုးပေးဖို့လဲကျမရင်နဲ့အခစားဝန်ကြီးဌာနကတတ်မှတ်လိုက်ပါတယ်။ယောဂကုသတာတွေမဖြစ်အောင်ကာကွယ်ရေးအတွက်ကြိုးပမ်းစီစဉ်ထားပြီးရဲ့ရွှေပြည်သာပြည်သူစီယုံကစီယုံအောင်ဒေါက်တာမြင့်မြတ်နေကအ
မားတို့ပြည်သူစီယုံမှာကျတော့အစည်းအဝေးကျမမှာပေါ့နော်။အစည်းအဝေးကျမအစည်းအဝေးကျမကျတော့အမားတို့ကလည်းပြောရမယ်သူဆောင်းတိုင်းရနေရလှုပ်ထားတယ်ပေါ့နော်။လှုပ်ထားပြီးတော့သူတို့ကိုကလေးမျိုးကိုစနစ်တကျဆက်ရင်းပေးခိုင်းတယ်ပေါ့နော်။ဒီဒီကနေတော့အမားတို့ဆယ်ရောက်ဆယ်ရောက်စီတပုတ်စီပေါ့နော်ဆယ်ရောက်စီကိုဆယ်ရောက်စီတပုတ်စီရဲ့ဝင်ပြီးတော့ဆက်ဖြစ်ပြီးတော့ဆရာမဥပမာလူပေါင်းတမီးရဲ့တရလုံးကိုအဲ့ဒီထိုးကိုဆရာမပျောက်ပဲခါတယ်ဆရာမကလည်းဆစ်စီမျက်နှာကပါမယ်ပါတီကျမတ်ပါမယ်ပြီးတော့ခလေးတယောက်ထိုးပြီးတော့ထိုးပြီးတိုင်းဆရာမလက်စီမတ်ထိုးရပါပေါ့နော်စက်တ်ထိုးလို့မရဘူးပေါ့နော်အဲ့လိုမျိုးလေးဆရာမကတော့လုပ်ထားတယ်ဒီကစရင်တဲ့နေရာမှာကျတော့ကျမကြီးကြီးကျက်မှစ်တယ်ပေါ့သူ့ကိုစရင်တဲ့ဘုတ်ကလက်ခံနိုင်ကြတယ်ပေါ့နော်ဆယ်ရောက်စီဆယ်ရောက်ပေါ့နော်လက်ခံပြီးမှအမပုံတို့ချက်ချက်ပြီးတော့လုပ်ပြရပေါ့နော်ဆွေးထုတ်ပြီးလို့ရှိရင်မတို့ကမာရီဘက်ဆောင်းနိုင်တယ်6ပြီကွာမာရီဘက်ဆောင်းနိုင်ရတယ်ပေါ့
ကလေးမိခင်တယောက်ကတော့ကာကွယ်ဆေးသုံးချိုးခင်ကစိုးရိမ်မှုတွေရှိနေပေမဲ့လည်းတကယ်သွားရတဲ့အချိန်မှာစိုးရိမ်တာတွေအကုန်ပျောက်သွားခဲ့ပါတယ်သူကတာဝန်မျိုးနဲ့မှနေတဲ့မက်ခင်ပြပြပါသူရဲ့သားလေးက3လရှိပါပြီ။3လပြည့်ရဲ့အချိန်မှာအစိုးရကကာကွယ်ဆေးချိုးတာရည်နာထားတဲ့အတွက်ပြန်ချိုးပေးနေရတည်တည်ချင်းရန်ကုန်ကလေးစည်ုံကြီးမှာဆင်းရင်ပေးခဲ့ပါတယ်
။အမအနေနဲ့ဆိုရင်တော့အဲ့ရက်ကအမထင်ထားတာထက်ကမှဟိုအဆင်ပြေတယ်ပေါ့နော်။ဟိုလူကလည်းမတိုးဘူး။အေးဟိုပထမကိုဗစ်နဲ့ဖြစ်ချင်းတော့ကဟိုစီစီထိုးတော့တော့လူတအားများတယ်အမဟိုဘုံမီမီဆေးရောမှာတော့ထိုးတော့လေအဲ့တော့တော့အဲ့လိုမျိုးပဲအမအထင်ထားတာဒါပေမဲ့အဲ့ရက်ကထိုးတော့ဟိုအမထိုးရဲ့ရက်မှာလူနေတာလည်းဖြစ်နေတယ်မြန်မာလေးဟို5ယောက်ပဲရှိတယ်ပေါ့နော်သူတို့ကလည်းခုံနေတယ်ချထားပေးတယ်ပြီးတော့ဟိုစီးရင်တွင်းတဲ့အချိန်မှာလည်းသူတို့မှဟိုစီစီဟာတွေ့ရတယ်ပေါ့နော်
ရှင်ကုန်ကလေးဆေးရုံကြီးလိုပဲရွှေပြည်သာဆေးရုံမှာလည်းတရက်ကိုဆေးလာထွေးတဲ့သူ90မပြည့်ပါဘူး။၃ရက်မြောက်နေ့အထိကလေးအယောက်60ပဲရှိသေးတယ်လို့ကြောင်ကြောင်မြင့်မြင့်နေကပြောပါရယ်။အဲ့ဒီအချိန်ထိတချို့ပြည်သူတွေဟာကာဝယ်ဆေးထိုးခန်းတွေမှာယောဂကာကွယ်ရေးအကျွတ်ကြိုးပမ်းပြင်ဆင်ထားတာတွေကိုမသိကြသေးပါဘူး
။ ဒီလိုပါပါဝင်လာဘလို့ဘလို့ဖြစ်ချင်းအောင်စီမံထားပါတယ်မိဘအနေနဲ့လာထိုးသိမ်းပါတယ်ဆိုရဟာမျိုးတို့အတိပညာပေးနေတာဒီဒီစော်တာပြေလုပ်နေတယ်အခုကျတော့ပေါ့နော်တို့သတင်းထုတ်ပြန်တာရှိပြီမဲ့ဟိုတကယ်ကျတော့လေဒိန်းထုတ်ပြန်တယ်ဆိုတော့အမားတို့ကျတော့ဒီစီမီတာတို့ဘာလို့မနေရကွာအမားတို့ကမလည်းလုပ်လက်စားအများကြီးညားတယ်တလေးလည်းညားတယ်အဲ့ခါကျတော့ဒီကုလကသတင်းကြီးစောင့်ကြည့်တာတို့ဆိုတော့ Facebook ကြီးတုံးမှဒီသတင်းကိုသိရတော့ဆိုတာကလေစိတ်အလိုမရှိဘူးအဲ့တော့ဒီဓာတ်မှုစိတ်မှုတွေကတခင်တို့လုံထားတဲ့အခြေအနေနဲ့ဒီလိုစိတ်ထိုးစင်ပါတယ်ဆိုတဲ့ဟာမျိုးစိတ်ထိုးလို့ရနေပါလို့ဆိုလိုမျိုးပြန်ပြောတာကတော့ပိုကောင်းမယ်လို့အမှားတော့မြင်ညာပဲ
သူကရွှေပြည်သားမျိုးနယ်ကမဟန်နေပါမြန်မာနိုင်ငံမှာကာကွယ်ဆေးလွှမ်းခြုံနိုင်မှုရာခိုင်နှုန်းဟာ80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းမှာရှိနေပြီးတော့100ရာခိုင်နှုန်းကနေ20ရာခိုင်နှုန်းကတော့ကာကွယ်ဆေးမရရှိကြပါဘူးဒီလိုကာကွယ်ဆေးချိုးပေးတာရပ်ပြီးပြန်ဆောက်တဲ့အချိန်မှာဘရင်အချက်လက်ရရှိရာအားနည်းပြီးတော့ကာကွယ်ဆေးရရှိသူကလေးတွေနည်းလာနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားအဆင့်ကာကွယ်ဆေးချိုးစီမံချက်ရဲ့အကြံပေးလည်းဖြစ်တဲ့ကလေးတူကုဆရာဝန်ကြီးပမခဒါတာဆောင်းဝင်းက
မြမလင်းတရင်းစာထဲမှာလည်းပါတယ်နိုင်ငံတော်ပိုင်းချားပြင်းစာတွေမှာပါမယ်နော်ဆိုတော့အဲ့ဒါဒီကောင်သူ့ချက်ကာကွယ်ဆေးလုပ်ငန်းရဲ့ Facebook page မှာလည်းရေးထားတယ်နော်ပြီးတော့စာတင်တဲ့ဒီ radio လို့ပါတယ်ကြော်ညာပြီးသားပါအဲ့ဒါတွေကိုသူကဘယ်လိုမစားလိုက်လဲဒါပေမဲ့အများစုကတော့သူ့ချက်ကလုပ်ခြင်းနဲ့ဆက်လက်ပြီးတော့သူတို့တိတိမီလန်းနေအကုန်လုံးပဲလဲဒါကိုကြော်ညာပေးပါလိမ့်မယ်
မေလာတတိယပတ်နဲ့နောက်ဆုံးပတ်မှာကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေအတွက်ဒေသနာမိခင်ကလေးကျေးလက်ကျမကြီးဌာနနဲ့ဌာနခွေတွေမှာပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်စနေပြီဖြစ်ပါတယ်။ဆေးရုံတွေမှာကာကွယ်ဆေးပြန်ထိုးပေးနေရကိုရက်ွက်တွေနဲ့လိုက်ကျညာတာမရှိခဲ့ပေမဲ့အခုဆေးထိုးစုရဲ့တွေမှာထိုးနှံတိုက်ကြွေးမှနေပတ်သက်ပြီးမေလာနောက်ဆုံးပတ်အတွင်းလိုက်လံကျင်းပတာရှိပါတယ်လူစုလူဝေမဖြစ်ဖို့အတွက်ဆေးကန်းနဲ့ဆေးတိုးစုရဲ့တန်းကတနေ့ကိုခလင်း90ပဲချိုးပေးမှာမို့စည်ရင်းချုပ်တင်ပေးဖို့ဖုန်းနံပါတ်နဲ့အသိပေးတာတွေရှိလာပါတယ်။ဒေါက်တာစောဝင်းကတော့မိဘတိုင်းသူတို့ကလေးတွေကိုကာကွယ်ဆေးလာထိုးပေးဖို့မျှော်လင့်နေပါတယ်
။ကျွန်တော်နိုင်ငံမှာကာကွယ်ဆေးဘလောက်ထိုးပေးနေနေမထိုးပြတဲ့လူတွေရှိနေပါတယ်။နော်အဲ့ဒါတွေကတော့ဥပမာဆိုတော့ဒီသွာလာရေးခက်ခဲတဲ့ဒေသတွေနောက်ဖြစ်ဖြစ်တဲ့နေဆေးပင်းရှောင်းတာဖြစ်တာတို့နော်အဲ့တော့ဘာလဲဆိုလို့ရှိရင်မြို့မှာနေပြီးတော့လည်းဘယ်မှမစီးရင်မပေါ့ဘူးနော်ဥမာကျူးကျော်လို့ကျူးကျော်လို့ဖြစ်တဲ့လူတွေပေါ့အဲ့ဒါတွေအကုန်လုံးတွေ့ပြီးကျွန်တော်တို့ကအင်မတန်ဟိုရင်လေးပါနော်အဲ့ဒါတွေကကျွန်တော်တို့အဲ့လိုလူတွေကိုဘာလို့အသွမ်းချုံမိအောင်ထိုးပေးဖို့ဒီကျွန်တော်တို့ဥတည်ရတဲ့အချက်ဖြစ်ပါတယ်ဘုံအနေနဲ့ဒီအိမ်မှာနေရလိုက်စားမရှိဘူးသကောင်ချင်းမဟုတ်ဘူးဒီမှာမရှိဘူးလို့ခင်ဗျားမရှိပါဘူးဘယ်ကလေးကကာဝယ်လေးထိုးခြင်းအဲကာဝယ်လေးထိုးရမယ့်ဌာနတွေသွားပါနော်ထိုးပေးပါလိမ့်မယ်
ဂျွန်လာမှာရက်ခွက်ဆေးထိုးစုရဲ့ဒီမှာကာကွယ်ဆေးလာထိုးမဲ့ကလေးဦးရေဟာဧပြီလနဲ့မေလမှာမထိုးလိုက်ရတဲ့ကလေးတွေပါပေါင်းလိုက်ရင်ပုံမှန်ချက်3ဆလောက်များနေနိုင်ပါတယ်။ဒါကြောင့်ကာကွယ်ဆေးထိုးစုရဲ့ကိုသွားမဲ့သူတွေအတွက်မခင်ပြပြကအခုလိုအကြံပေးထားပါဗျာ
။ဆေးထိုးမဲ့ဆိုရင်ကြိုပြီးတော့ဘုကင်းသွားလို့ဟိုကြိုပြီးတော့အရင်တယောက်ကအရင်သွားပြီးတော့ဆေးုံသွားပြီးတော့ဘုကင်းသွားမှဖြစ်တယ်။အမားတို့ကတော့ပါမတရက်သွားတော့ပါပါနဲ့အမပါလိုက်သွားတယ်ပထမတည့်ရက်မှာလေလိုက်တော့မထိုးရဘူးအဲ့ရက်မှာမထိုးရမနဲ့အပြန်လိုက်ရတော့ဟိုကလေးလက်ပင်လာတာပေါ့နော်ဟိုလူကြီးတယောက်နေပြီးတော့တွားပြီးတော့မှအင်းတွားဆုံလာတာကဟိုကောင်းတယ်ပေါ့
ကာကွယ်ဆေးမရလိုက်ဘူးဆိုရင်ကလေးတွေမှာအပြင်းအချမ်းမကျန်းဖြစ်တာနဲ့အသက်သေဆုံးတဲ့အထိအန္တရာယ်ရှိနိုင်ပါတယ်ဘာမခထတာဇောဝင်းကတော့စနေတကြကာကွယ်မယ်ဆိုရင် COVID-19 ကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်ကကာကွယ်ဆေးမရလိုက်လို့ဖြစ်လာနိုင်တဲ့အန္တရာယ်ချက်အတော်လေးနည်းရလို့သုံးသပ်ချပါတယ
်ကာကွယ်ဆေးရော COVID-19 ရောအတူတူတော့အန္တရာယ်ရှိတာပဲအဲဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဒီလောက်အများကြီးဖြစ်နေတာလည်းမဟုတ်ဘူးဖြစ်တဲ့လူနာတိုင်းကိုလည်းကောင်းကောင်းလိုက်ပြီးတော့ရှာလို့ရတယ်ပေါ့နော်အဆက်ဆက်ကိုရှာလို့ရသေးရတော့ community transmission လို့ခေါ်တဲ့လူလူတိုင်းကူးစက်မှုတော့ရှိသေးဦးလို့ယူဆတယ်ဒါကြောင့်လည်းကျွန်တော်တို့ဒီလုပ်ငန်းလေးကိုပြန်စတာပါအဲတော့ဆိုလိုတာဒီပြင်ယောဂတွေအတွက်လည်းကာကွယ်ဆေးတွေအချိန်ကြီးရဖို့အရေးကြီးပါတယ်ဒါကြောင့်မလို့ဒီသင်တော်တဲ့ဒီကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဗန်စပီကာလိုက်တာပြီးတော့ပြင်ဆင်ဖို့ကာကွယ်ဆေးအကာအကွယ်ယူစင်တာယူပြီးသွားထုတ်ပါဦးဆက်ဖို့လာလာကအင်မတန်နေပါတယ်နော်အကျိုးရှိနိုင်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းထောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ View American တန်မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒရိုက်လီလိုင်းအစီအစဉ်စာတင်ဆက်ပေးသောမယ်ဆင်းနေဆွေးနွေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ American ပြည်တော်စုမှဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေရဲ့နောက်ကွယ်မှာအကြောင်းရင်းအတွေဘာတွေရှိနေသလဲပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရရဲ့ကိုက်တွယ်ပုံတွေဟာနီးမှန်လက်မှန်ဖြစ်ရလားသင်ခန်းစာယူစရာဘာတွေများကျင့်ရခဲ့ပါသလဲဆိုတာတွေကို VOA မြန်မာပိုင်းအကြီးအကဲ editor ဦးကျော်စန်းသားနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆူတို့နဲ့စီရင်ညာဆွေးနွေးခန်းစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
โอเคမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့အမေရိကန်ပြည်တော်စုမှာဆန္ဒပြပွဲတွေဖြစ်နေရတဲ့အကြောင်းရင်းအနေနဲ့ပြဿနာကိုအစိုးရရဲ့ဒီဖြစ်ရှင်းပုံဖြစ်ရှင်းနည်းနဲ့ပတ်သက်လို့ဝေဖန်စရာဖြစ်နေရတဲ့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးသွားဖို့ဒီကိစ္စတွေကိုအနီးကပ်စောင့်ကြည့်အကဲခတ်နေပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေမှာတင်ပြပေးနေတဲ့အကြီးတဲ့ editor ဦးကျော်စန်းသားအမေရိကန်ခြေဆိုင်နိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆရာဦးကျော်စန်းသားဆရာဦးတင့်ဆွေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာ
ပါ။မင်္ဂလာပါကွာ
။ Okay.ဆိုတော့အရင်ဆုံးကျွန်တော်ဆွေးနွေးစီရင်တာကတော့ဒီဖြစ်ရတဲ့ပတ်သက်တဲ့ဒီနောက်ကန်အကြောင်းရင်းဖြစ်ရတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီရဲတပ်ဖွဲ့ကဒီဖမ်းတဲ့အချိန်မှာဒီလူမဲမျိုးသား George Floyd ဒီတည်ဆုံးတဲ့ဖြစ်ရကနေဆက်လိုက်တဲ့ဆန္ဒပြပွဲတွေကဟိုအခုဆိုရင်သတင်းတစ်ပတ်ကျော်လာနေပြီပေါ့လေဆိုတော့ဒီရဲတပ်ဖွဲ့ကဖမ်းတဲ့အချိန်မှာဒီလမ်းပေါ်မှာနောက်ပြန်လက်ထိတ်ကပ်ခံထားတဲ့ Floyd ရဲ့ level ကိုဒီရဲရာရှိတယောက်က10မိနစ်ကြော်ကြောင်ဒီဒုနဲ့ထောက်ထားနေပြီးတော့နောက်ဆုံးဒီတည်သွားတဲ့ဖြစ်ရတဲ့ပတ်သက်လို့ video နဲ့တကွမြင်တဲ့လူတွေကမကမ်းမြန်းနိုင်ဖြစ်ပြီးတော့ဆန္ဒပြခဲ့ကြတဲ့ကိစ္စတော့လက်တလုံးအကြောင်းရင်းလို့ဆိုရမှာပေါ့ဒါပေမဲ့တကယ်တော့ဒီလိုမကျေနပ်စရာဖြစ်ရတဲ့အကြောင်းရင်းတွေကအရင်ကလေးကလည်းရှိနေလို့ပောက်ကွဲလာတာလည်းပါပါတယ်ဆိုတော့ဒီ American လို့ Democracy စနစ်ထွန်းကားတဲ့နောက်ဖွံ့ဖြိုးတိုးတက်မှုတွေမှာလည်းထိတ်ဆုံးမှရှိနေပါတယ်ဆိုတော့တိုက်ပြည်မျိုးမှာဒီလိုအယူဆအကြီးတန်းတဲ့ဖြစ်ရမျိုးတွေဖြစ်ရတာကအဓိကဘလို့နောက်ကန်အကြောင်းရင်းတွေရှိနေတယ်လို့များနားလည်ထားတယ်ဆရာဦးကျော်စန်းသားဟုတ်ပါတယ်တ
ော်တော်များများ George Floyd No lo de funcionare quizá la la lo acabo mismo la committee course ပေါ့နောက်ခံအကြောင်းရင်းကိုကြည့်မယ်ဆိုရင်တော့နည်းနည်းစီစီတရားလေးရရှိပါတယ်ဒါပေမဲ့နောက်ခံအကြောင်းရင်းရဲ့အနှိမ့်ချုပ်ကပါလဲဆိုတော့ American ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုအသားအရခွဲခြားမှုကတရားဥပဒေအရမရှိပါဘူးအဲ့လိုပြောလို့ရပါဘူးဒါရရှိတယ်ဆို rules ရအဲ့ရကို accountable ဘောလုံးပုံကိုင်ကုန်လုံးနည်းကိုင်နည်းမှာပြောလို့ပါတယ်ဒါဟာအဓိကအခြေခံအကြောင်းရင်းဖြစ်ပါတယ်ဖိုးလုံးတွေကကျွန်စနစ်ကစဉ်းစားလာတော့အမေရိကန်ပြည်ထောင်စုဖြစ်ထွန်းမယ်ဆိုလို့ရှိရင်အာဖရိကကကျွန်မျိုးသူရဲ့စာချုပ်ကြီးကခိုင်ဖို့အတွက်ခေါ်လာကြရတယ်ဒီကိစ္စကတော့ပြတ်မှဆင်းစီရဲအဲ့လိုကျွန်စနစ်ကြီးအားလို့ပြကျွန်စနစ်ကနောက်ပိုင်းမှာလုံးဝဖြစ်ပြီးနေပြီဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာလည်းဒီလိုအသားရောင်ခွဲခြားသူတို့ကိုတန်းတူခင်ပေးဖို့ဆိုရဲတိုက်ပွဲပေါင်းများများစွာဖြစ်ပြီးတော့တန်းတူခင်ပေးခဲ့ပါတယ်နောက်ဆုံးပြင်ထောင်စုဖြစ်ရစဉ်ဒေါက်တာမာတင်လူသာကင်းရဲ့တူဘမ်းနဲ့သူကွယ်လွန်သွားပြီးနောက်မှာပေါ်ပြီးတော့ဒီဟာကိုဥပဒေအရသာနာညီမျှမှုဆောင်လုပ်လာကြပါတယ်။ဒါပေမဲ့အဲ့ဒီဥပဒေကိုအကောင့်ထဲခေါ်တဲ့ law enforcement တရားရှိပါဥပဒေအကောင့်ထဲခေါ်တဲ့ရဲလို့ပါလို့အဲ့ဒီလူရဲ့ကင်တွယ်ကုန်ကင်တွယ်မိကွဲလဲပါတယ်။အဲ့ဒါအဓိကအကြောင်းရင်းဖြစ်ပါတယ်။ဆိုတော့အထစ်ချုပ်ပြရရင်တော့အခြေခံဥပဒေအရကတော့ဒီစာညီမျှမှုရှိပေမဲ့လည်းအဲ့ဒီဥပဒေကိုအကောင့်ထဲခေါ်တဲ့ rules တွေမှာကွဲနေရဲ့ရဲတချို့ရဲ့လူကိုင်ဘူးအဲ့ဒီကြောင့်ဒီဖြစ်ရတယ်လို့ကျန်းမြင့်ပြောလို့ရပါတ
ယ်။ဟုတ်ကဲ့ဆိုတော့ဆရာဦးတင့်ဆွေမြင်လဲဆွေးနွေးပါဦးခင်ဗျာဒီအမေရိကန်မှာလာမကအခုဆိုရင်ဒီပြည်ပနိုင်ငံတွေအထိမှာပါဒီပြန်ခဲ့တဲ့ဒီဆန္ဒပြပွဲတွေဖြစ်ရတာဘလို့နောက်ကန်အကြောင်းရင်းတွေများအဓိကရှိနေလို့လဲဆရာ
။ဟုတ်ကဲ့ခင်ဗျာအခုဗရိုင်းနန်ပြည်တော်စုကိုချီပြုပြီးစတင်ခဲ့တဲ့ဒီဆန္ဒပြမှုတွေဟာအခြေခံကတော့ခုနဆရာဦးပြောတာဆန္ဒဆွေးနွေးသွားတယ်လို့ပေါ့နော်။ကျွန်တော်တို့ဒီနေတိုင်းတဲ့လူတဘာဝမှာတိုးတက်ပြောင်းလဲမှုတွေဘလောက်ရှိရှိအခြေခံတဲ့လူတွေရဲ့အတ္တစိတ်ကိုဟာကိုမျိုးကိုပါတာကိုလူရဲ့သဘောကတော့ဘယ်တော့မှအောင်မှာမဟုတ်အဲ့တော့ကျွန်တော်စိတ်ရှိနေတယ်စိတ်ကမှသူချသူဒီကနေပြီးတော့ဥဒေပြုမှုတွေဒီကျွန်တော်ဆောင်ရွက်ကြအောင်ပေါ့ဆက်ဆောင်ရွက်ကြအောင်ပေါ့ခုထိတ်ဆုံးရောက်နေတဲ့နိုင်ငံတော်ဒီလောက်ဆိုးတိုးပေါ်ပါအဖြစ်နေတော့ကျွန်တော်လုံးဆရာတွေအများကြီးရှိတယ်ဆိုတာကိုပြတာပေါ့အမေရိကန်ပြည်ထောင်စုကရဲတပ်ဖွဲ့လုပ်ပုံကင်ပုံ ဒီကျွန်တော်နိုင်ငံနဲ့တော့တော့မတူဘူးပေါ့နော်တခြားနိုင်ငံတွေတူမယ်မချင်းခွင့်ရကျွန်တော်ဒီတော့အိန္ဒိယနဲ့လည်းမတူဘူးခင်ဗျအဲ့တော့ဒီမှာကသူတို့ကသူတို့ကိုသူအကောင့်အကောင့်ဝယ်ယူဖို့ကတည်ပြီးတော့ပုံကိုဒီတာအပြေဝါနော်သူတို့ဘက်ကသူတို့ကတော့အဲတပ်ဖွဲ့ကြီးပေါ့အမေရိကန်ပြောင်းစုမှာအဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကတော့အပိုင်းအောင်ခွဲခြားရေးလို့ပြောရမယ်ဒီအမေအာဖရိကနွေဗာအမေရိကန်ဒီမျိုးဒီကုတက်နေတဲ့သမတ်တော်ဆက်ကကြောင့်ပူဆိုးတယ်လို့ပြောရင်တော့ညင်းလို့ကိုမရနိုင်ဘူးခင်ဗျာဒါသူသမတ်မတက်ခင်ကသမတ်ဘုနာနဲ့အဲ့လေးနဲ့အတွက်မှာရဆွန်ရတာကြီးနေသူနဲ့အများကအကုန်တော့မဟုတ်ဘူးနော်အများစုကဒီသမတ်ရဲ့ဆော်ရမှုသမတ်ရဲ့ရက်ကြည့်မှုတွေတော်တော်လေးတဘောမကြကြ
အခုဆိုလို့ရှိရင်ဆန္ဒပြပွဲတွေဖြစ်နေတာဟိုသတင်းတစ်ပတ်ကျော်လာတဲ့အထိအချိန်တွေကလည်းမလျော့သေးပါဘူးဆိုတော့ဒီလူမဲမျိုးသားတည်ဆုံတဲ့ဖြစ်ရမှာအဓိကတာဝန်ရှိတယ်ဆိုပြီးဆွဆွထားတဲ့ရဲရဲရှိပေါ်ဆွဲထားတဲ့အမှုတွေလည်းဒီတစ်ပတ်ထဲမှာပဲအဆင့်တိုးလိုက်တာရှိပါတယ်နောက်ပြီးအခင်းဖြစ်တဲ့အချိန်မှာရှိနေတဲ့ဒီကျန်တဲ့ရဲတပ်ဖွဲ့ဝင်၃ယောက်ကိုလည်းအားပေးကူညီမှုတွေနဲ့ဖမ်းဆီးရေးယူတာရှိပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲဆန္ဒပြပွဲတွေကတော့ရော့မသွားသေးပါဘူးဆိုတော့ဘာကြောင့်လဲဆရာဦးကျော်စံသာဆွေးနွေးပါဦးခင်ဗျာသူတို့ဒီဆန္ဒပြတဲ့သူတွေဘက်ကဘာလို့လူလားနေလို့စက်ပြီးတောင်းဆိုနေရလို့နားလည်ရလဲခင်ဗျာ
ဆိုတော့ပြောရရင်အဲဒီခြေကပေါ်ဟမ်းရုပ်ရည်ရည်ညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညညဒီကဘာလို့ကွာဟာနေလဲဆိုတော့မာချင်ရဲတွေဟာဒီကိစ္စတွေမကပါဘူးအာဒီစင်ကြီးဘုံမှာနေတဲ့လူမဲရက်ွက်တွေတချို့ကိစ္စတွေကိုရဲတွေအသက်ကြီးမဆိုင်ဘူးဒါမဲ့လူကြီးရက်ွက်တွေဆိုရင်တော့ပူပြီးယူဆိုင်တယ်ဆိုအဲ့လိုနှိုင်းရှင်မှုတွေတွေ့ရပါတယ်နောက်ပြီးလူမဲတွေဟာပညာရေးသူတို့ရက်ွက်တွေပညာရေးအခြေအနေကြောင့်အဆင်သင့်ဟာလည်းပဲလူကြီးတွေအများစုနေထိုင်တဲ့ရက်ွက်ရဲ့ပညာရေးကြောင့်အဆင်သင့်တယ်မဟုတ်ဘူးသူတို့သူတို့ကျမရေးစမ်းဆောက်မှုလည်းကွာဟာမှုရှိတယ်နောက်ပြီးတော့ဒီအခုကတ်ဆူဘေးစိုးတွေဆိုက်လာရပေါ့အခုကြုံရတဲ့ကိုရိုနာဗိုင်းရပ်စ်ကနာလို့ကိစ္စမျိုးဖြစ်လာရင်အဲ့ဒီကိစ္စကိုပြန်ပူပြီးခံရတဲ့မိုးဗော်နယ်ရယ်ကိုဖြစ်တဲ့လူကတော့လူမဲတွေဖြစ်နေပါများသောဖြစ်ဆိုတော့ဒီကိစ္စတွေဟာအခုဒီအမှုကိစ္စတစ်ခုရဲ့ပြီးသွားရင်လည်းပြတ်တယ်ပေါ့မှမဟုတ်ပါဘူးဒီဟာကိုသူကဒါမှမဟုတ်ပြစ်ပြစ်နိုင်အောင်သူကိုဆက်လက်ပြီးတော့တောင်းဆိုကြတာဖြစ်ပါတယ်ကျွန်တော်ကတော့အကြံပေးအဲ့လိုနားလည်ပါတယ်ဆိုတော့ဒါဟာအဲ့ဒီကိစ္စကိုပြစ်ပြစ်ဖို့ခိဆိုရတာကဒီလိုတောင်းဝန်ပြရလို့ဆောင်တဲ့တိုင်းဒါချစ်သူတို့ဆက်ပြီးတော့ဒီထောက်ကိုလုပ်နေကြလိမ့်မယ်လို့ကျွန်တော်ယူ
ဆ။ Okay ဆိုတော့ဒါန်တက်လက်စားတဲ့ဆရာဦးကျော်ဇန်သာကိုဆွေးနွေးစေချင်တာတော့အစိုးရရဲ့တုံ့ပြန်မှုအပိုင်းပေါ့နော်ဒီဆန္ဒပြပွဲနေတဲ့သူဟိုလူရဲ့ဖြစ်စီတဲ့ဖြစ်ရတယ်လဲတွဲပါလာတွေ့ပါတယ်ဒီနေရာမှာဒီအာနာဝင်ဘက်ကတရားဥပဒေစိုးမိုးရေးအတွက်ဆိုပြီးဒီညမထွက်ရမိတ်နေထုတ်တာတွေရှိရဲ့နောက်အရန်တက်တွေကိုအေးပေါ်ခေါ်တာတွေရှိရဲ့ဒီသမတ်ထရန့်ကိုယ်တိုင်လည်းဒီပြည်နယ်အုပ်ချုပ်ရေးမှုတွေကင်တွယ်တာတွေပျော်လွန်းနေမနိုင်စစ်တပ်တောင်လွှတ်ပြီးတော့နှိမ်နှင်းမယ်ဆိုပြီးသတိပေးတာမျိုးတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုငြင်းငြင်းချင်းချင်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတာမျိုးတွေဟိုဒီအုပ်ချုပ်ရေးမှုတွေအပါအဝင်ဒီလက်မခံကြတဲ့အတန်တွေလည်းထွက်လာပါတယ်ဆိုတော့ဒီအစိုးရရဲ့ကင်တွယ်ပုံတွေကလက်တွေ့မှာအခုတွေ့ရတဲ့လောက်ထိရောအောင်မြင်မှုရှိရလားဆရာဦးကျော်ဇန်သာဘယ်လိုသုံးသပ်လို့ရလဲခင်ဗျာ
ဘူလိုလိုဇေမာဒီကပြည်လဲမသွားသေးဘူးဆိုတာကိုကြည်ရနဲ့ကိုဆိုင်ကအစိုးရရဲ့ခိုင်တော်ကဒီတက်နာဇင်းနဲ့ကိုချစ်ချင်တဲ့နေရာမှာလည်းပဲအောင်မြင်ချင်မှုမရှိဘူးလို့ဒီလက်တော်အကြောင်းကိုခိုင်တော်ရဲ့နေရာမှာလည်းအောင်မြင်ချင်မှုမရှိဘူးလို့ဆိုတာပေါ်နေချင်းရှာနေပါလေ။ဘာကြောင့်လဲဆိုတော့ဒီကအင်းကြီးကဒီတိုင်းဒီမှာကသမ္မတတယောက်ထဲအနာရှင်နိုင်ငံနေမှာလို့လွတ်လိုက်ဆိုပြီးတော့အင်းကြီးရောင်းဆောင်တယောက်ထဲအမိတီတာကိုသူလိုက်လုပ်ကြတာမဟုတ်ပါဘူး။ပြည်နယ်မှာပြည်နယ်ရဲ့အဲ့ဘယ်ဒီစီရဲ့ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နိုင်ငံပါတီချင်းစီမားပြည်မဲ့ဆီဆန္ဒသူဒေသတွင်းယူဆနဲ့ဘိုးဆိုးရဲ့ယူဆနဲ့ကိုယ်လည်းမှုတွေရှိရဲ့ဆိုတော့ဒီကိစ္စတွေမှာလည်းပဲဒါရီလည်းပဲတသိက္ခူတာအပြင်ပါဝင်ပတ်သက်နေပါတယ်ဆိုတော့အဲ့ဒီသမားရဲ့ကင်ကြွယ်မှုအရယ်ကပြည်မှလုံးနေပြီအစီအစဉ်ပြောရင်လူတွေကတော့အဲ့လိုယူဆကြပါတယ်။အကြောင်းစစ်တပ်ကိုခေါ်ပြီးတော့နှိမ်နှင်းဖို့လို့လည်းစစ်တပ်ဟာဒီထက်မှပြန်မျိုးကိုလုစီရမဟုတ်ဘူးဆိုတာကိုအဲဒီစစ်တပ်ရဲ့အကြီးအကဲတွေသမားတပ်ဝေးပြည်သူကဖြစ်တာတကယ်တော့တမတော်ရဲ့ဒီအမေရိကန်ပြည်ထောင်စုစစ်တပ်ရဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုစစ်ဘုတ်ကလည်းနားမလည်မှာမဟုတ်ပါဘူးဒါကတော့ဒီဥစည်းချုပ်ကဖြစ်နေရတယ်ဆိုတော့အဲဒီလူတွေကိုထိုင်ကထောက်ပြနေရတယ်ကာကွယ်ရေးဝန်ကြီးတောင်းနေဘူဂျုံကြီးတွေကအစားအဲ့ဒါကလက်ရှိဝန်ကြီးရလဲပြောတယ်ဆိုတော့သမားကတော့အလုံးစုံပြောတဲ့ကိစ္စလေးရှိပါရဲ့နောက်ပါသမားရဲ့လုံခြုံရေးအတွက်ဆိုပြီးတော့ဒီညတော့ဆန္ဒပြနေတဲ့လူကိုအတရားအမှအကျံဖက်ပြီးတော့ အကန့်ဖက်တဲ့ကြောင့်မဟုတ်လေရုံးရင်းကြတင်အားသုံးပြီးတော့ဖြည့်ဆင်းတာတွေလူစုလူဝေးဆင်းပစ်တာတွေရှိရဲဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လူတွေအများကြီးပြောကြဖြစ်နေဆိုတာအမှန်ပါပဲဒီစားကိုမချိနှက်ကြတာလည်းပါပါလေ
โอเคสรุปเสี่ยวอุเตยสวยเนี่ยแหละซวยนี่สิจังมาแล้วเค้าเนี่ยโหต้อมี่หลองต้อจองละกมองคัดสวยดูบ่ดิสันนาปะวะนี่พอได้เฉยมาเพ่หม่องลงเย็ดนี่แหละต้วยปาลาราတော့ตีจักไปอทุษิญดิอซอไวสันนาปะวะนี่มาเพ่หลุเพ่ซีลงติตัวดิกายโยคะเนี่ยนโกว่ามาทุกข์ยอกในสีวายลงมานี่สวยเลยณขณะผิดตาดิจองออกไปเลยสรุปดําเมกูรอเฉินนี่อซาไวหลอกတော့ไม่ซู้หรอกบ่ดิวอชิงตันดีซีมาสวยเลยดิမျိုးတော်ဝင်อ่ะญาไม่ถั่วอ่ะเม่งกูรอมาเปลี่ยนยกเตยตาราရှိပါတယ်สรุปဟိုဆရာဦးတေစီဒါကဒီအင်အားပြလိုက်လို့ဒီဖြစ်မောင်းလို့ရတဲ့ရော့သွားတာလားဒါမှမဟုတ်အင်အားတုံးမှုလိုတဲ့အခြေအနေမျိုးတွေတကယ်ပဲရှိခဲ့တယ်လို့ပြောနိုင်သလားဆရာဦးတေစီ
ဒါလိုပြဟိုကင်တွဲဖြစ်ရှင်းမှုလိုအပ်ခဲ့တယ်ဆိုတာကတော့ဘယ်သူမှညင်းလို့မရဘူးခင်ဗျာဒါသမတအစားပြီးတော့နောက်တစ်ခါဒီကာဗာနာတွေကြည့်ပေါ့နော်သူတို့ကင်တွဲဖြစ်ရှင်းမှုအထူးသဖြင့်တော့ရေတက်ပေါ့နော်သူတို့လိုခဲ့လို့သူတို့ဖြစ်တာပါလူတို့ရဲ့သဘောကတော့ခဏပြောသလိုလာတော့ကြောင့်လက်ကမောင်းခတ်ဆိုတာကတော့ဖြစ်ဖြစ်ဖြစ်တာလည်းရှိတယ်။အဲဒီနေရာမှာဟိုကျွန်တော်တို့နိုင်ငံအခြေအနေနဲ့ပြန်ပြန်ပြီးကျွန်တော်အမြင်အစဉ်လာ1988တုန်းကအာတော့ကြောင့်လက်ကမောင်းခတ်ရှိတယ်လို့ဘလားဒီအာနာပိုင်းနေရာနေပြီးတော့အဲ့လိုဖြစ်အောင်အယုံဆိုးအောင်လုပ်ခဲ့တာလေ။ဥပမာဒီမှာရှိသို့တော့ဒီနိုင်ငံကတော့အခုဖြစ်ဖြစ်ခါအဲ့လိုပါစကူတော့ကြောင့်ဟိုဖြစ်ချင်တဲ့လူတွေနဲ့အာနာပိုင်ရဲ့အာနေမှုကြောင့်ဒီလိုရုပ်ချိုးအကြီးတန်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆက်ဆိုတော့ဟိုဆရာဦးကျော်စံသာထောက်ပြသွားတဲ့တစ်ချက်ကိုလည်းဆရာဦးတက်ဆွေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုဒီသမနာထရန်ဒီအင်အားသုံးဖို့ပြောတဲ့ကိစ္စရဲ့အပိုင်းနဲ့ပတ်သက်လို့ပေါ့နော်ဒီဟိုလက်ရှိကာဝေးဝင်ကြီးရဆိုရင်လည်းဒီလိုသမနာပြောတဲ့စစ်တပ်သုံးဖို့ကိစ္စကသူမထောက်ခံဘူးဆိုပြီးပြောသွားတယ်နောက်ဒီသမနာထရန်အစိုးရလက်ထက်မှာပဲကာဝေးဝင်ကြီးကိုတာဝန်ယူသွားတဲ့ဒီ James Mattis ဆိုရင်လည်းဒီအစိုးရရဲ့လုပ်ရက်ကိုပြင်းပြထန်ထန်ဝေဖန်တာရှိပါတယ်ဒီဆိုတော့ဒီအစိုးရနဲ့ဒီခေါင်းဆောင်မရဲ့လုပ်ရက်တွေကိုပြောစရာရှိရင်ဒီလိုအာမနာနဲ့ပြောတဲ့အလေးထားတွေကတော့ဟိုနမူနာယူစရာလည်းကောင်းပါတယ်နောက်တစ်ချိန်ထဲမှာပဲဒီဆရာဦးကျော်စံသာပြောထားတဲ့အထက်ကနောက်တစ်ချက်ပေါ့နော်ဒါကတော့ဒီသမရအင်အားသုံးဖို့လိုအပ်ရင်အဲဒီ1800ခုနှစ် Insurrection Act ပေါ့နော်ဆိုမှလို့ပြောရင်တော့ဒီတောင်းကျမ်းသူနှိမ့်နေဥပဒေလိုမျိုးပေါ့ဒီလိုဥပဒေမျိုးတော့တောင်းကောင်းတောင်းမယ်ဆိုပြီးပြောပါတယ်ဒါပေမဲ့ဒီပြည်နယ်အစိုးရတွေဘက်ကတော့ဒါတွေကိုလက်မခံနိုင်ဘူးဆိုတဲ့သဘောထားတွေလည်းထွက်လာပါတယ်ဆိုတော့ကျွန်တော်ဒီ American မှာဒီသမရအနေနဲ့လှုပ်ချင်တဲ့လို့လို့မရနိုင်တဲ့အထင်ကုတ်တရားဘာလို့များရှိရလို့များဆရာဦးတင်ဆွေနေနေရောနားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်အောင်စုရဲ့ပေါ်စီအုပ်ချုပ်ဘုတ်ခြေခံဥပဒေကဖက်ဒရယ်စနစ်ကိုခြေခံထားတယ်အဲဒီတော့မဟုတ်နဲ့ဟာဒီနေရီရဲ့ကွာဟမှုတွေမတူညီမှုစဉ်းစားချက်ရောလိုအပ်ချက်ရောမတူညီမှုတွေကိုထိန်းချုပ်တဲ့နေရာမှာချုပ်မွေအောင်လုပ်တဲ့စနစ်အကောင့်တစ်ခုဖြစ်ပါတယ်သို့တော်လည်းပဲလက်ရှိသမ္မတဒေါ်နယ်ထရန့်ဟာအင်တာမနှုတ်ဆောင်စည်းမှုမထိန်တဲ့သမ္မတလူမျိုးဖြစ်နေပါနဲ့ရအောင်လုပ်ရတယ်ဆိုတဲ့ဒီစီးပွားရေးသမားစဉ်းစားချက်ပေါ့ဒါနဲ့ညာရင်စစ်တပ်ခေါ်လိုက်မယ်ဆိုတဲ့စဉ်းစားချက်ဟာဒါပေမဲ့ဆိုရင်စီးပွားရေးလုပ်တဲ့တရားရဲ့စဉ်းစားချက်ဖြစ်နေတယ်မရရအောင်လုပ်မယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီမှာတကယ်ထိန်ကွတ်ထားတဲ့စေတာဥပဒေနဲ့အာပြည်နယ်ဒေသပြည်နယ်အလိုက်ရှိတဲ့နောက်ပိုင်းကိုညှိပြောပြီးတော့သူကပြောဆိုတယ်ဖြစ်ပါတယ်အဲ့တော့သူလုံချန်နိုင်လေလုပ်လို့ရမှာတော့မဟုတ်ဘူးသူအပြောမတတ်လို့ဟာဒေါသထွက်နေတဲ့လူဟုတ်လေပြည်သူလူထုဟောပို့ပြီးတော့မှအဲဒီဖြစ်ဖြစ်နေတဲ့အပေါ်မှာအဖြစ်ဖြစ်တဲ့လူတွေဘက်ကပို့တိုက်သွားပြီးတော့ဒီသမ္မတရဲ့ကံတို့ဖြစ်ရှိမှုနေရာပြနှုတ်အဖြစ်ပြောဆိုမှုတွေကြောင့်ပို့ဆိုးသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးကျော်စံသာခင်ဗျာဒီကိစ္စရင်းနဲ့ပတ်သက်လို့ပေါ့လေဒီဘက်ထဲမှာပဲသမရဟောင်းဘရက်ကူပါမှာလည်း online အနေနဲ့ swing game တစ်ခုလောက်သွားတာတွေ့ပါတယ်ဆိုတော့သူပြောသွားတဲ့အထက်မှာတော့ဒီလူလူကြားထဲမှာအပြောင်းလဲတွေလူလာနေရတယ်နောက်ဟိုအထူးသဖြင့်လူငယ်တွေကြားထဲမှာအပြောင်းလဲလူလာတဲ့ဆန္ဒတွေကြီးထွားနေတယ်ဆိုတော့မျိုးပြောသွားပါတယ်ဟိုအခုဆိုရင်လည်းအခုကျွန်တော်ဒီတိုက်ခတ်ဒီမိုကရက်တစ်ဘက်ကလည်းဒီရဲတပ်ဖွဲ့ပြုရင်ပြောင်းလဲဥပဒေရန်တရားကိုလွတ်တော်မှာတင်မယ်ဆိုပြီးပြောနေပါပြီဆိုတော့ဆရာဦးကျော်စံသာဒီလက်ရှိဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးအခင်းကျင်းတွေကနေအနေဆုံးအဆင့်ပေါ်လေဘလို့အပြောင်းလဲတွေကိုဥတည်နိုင်တယ်လို့များအောင်ခံမမိလေခင်ဗျာ
ဒါအဲ့ဘရက်အိုဘားမားပြောတဲ့အချက်တွေကဒီတိုင်းကသဘောတူကြပါရဲ့ဒါဟာသူတစ်ဖြင့်လူငယ်တွေကပူပြီးတော့သဘောတူတိုက်ကြလိမ့်မယ်လို့ထင်ပါတယ်အဲဒါဆိုတော့အခုဖြစ်တဲ့ကိစ္စမှာလည်းပဲလူငယ်တွေကပူပြီးတက်တက်ကြွကြွရှိပါတယ်လူရှင်ပါဝင်တဲ့အဲ့ဆန္ဒပြဝဲမှာအဲ့လူတွေတက် ชูดูเมียเนี่ยได้แต่จะเกิดเสียวันนี้เอ็มดันอาเซียนเข้าในรัสเซียวันนี้แต่แม้ที่เป็นอุปนิสัยเราชุดตัวว่าพี่แอมมาพิพาเลยคอนเกรสก็จะเกิดเป็นวันรุ่งพี่แอมเองจะต้องพูดพี่แอมเองแต่แม้พี่เนี่ยมาแล้วพี่เนี่ยไลฟ์กินเสียเลยสิวันโอเคที่ที่ผมฟังเรื่องก็อุปนิสัยคอนเกรสก็โอเคที่ที่ย้อนรูดขัดทุกอย่างมา ไม่ใช่ไหนได้กิจการสิ่งอะไรอย่างนี้ในยุคแรกที่เราเนี่ยสุราเรียกมาสิ่งที่จะเสพมาไม่ได้ทำเพื่อในยุคแรกเฟดเรอร์เอฟบีไอเนี่ยมันจึงบอกนะไอ้เราคือกิจการมาจากเราที่ในยุคแรกเนี่ยเรามีการเนี่ยผู้พัฒนาสิ่งเหล่านี้เนี่ยสิ่งที่เอาที่สิ่งที่เราไม่รู้ชื่ออะไรสิ่งเนาะในส่วนที่เห็นได้ตัวผู้บิดตัวแต่ละเนี่ยพอยันลงมาปัจจุบันที่มีสิ่งเหล่านี้เห็นได้ตัวแต่ละมันรู้ชื่ออะไรแต่ยังยังไอ้ตัวผู้บิดตัวก่อนเนาะ
อีควอลิตี้ไอ้ดูไม่อยากไว้ดูไม่ได้ด้านนี้มาเชียร์ที่ไหนสินดันนิยมจะไม่สินดันนิยมอะไรอยู่หรือเปล่าแต่ดีฮาร์ดพูดอยู่ลูกคนดูเรื่องมันใช่ไหม
โอเคส่วนเสียอุทิศมีเอาขึ้นมาคุปเชียกันนี่โอ้เปล่าที่บอกเลยเปล่าเลยสังเกตไปแล้วเนี่ยเรามีอาตุ้งตั้งมีอะไรเดี๋ยวเรามีคุยยามกิสัยแบบพี่ที่ยึดตัวพอดีเลยโอ้ยอ่ะลองจะต้องเนี่ยสุดกิสัยแบบพี่ที่บอกเลย โอเคที่เราเมียนาเราดีเมื่อกี้พี่น้องสู้เยอะสองยี่ปุ่มลูกปุ่มจีนเอ็ดลูลูดูเล่ปาวันเนี่ยสุดเลยลูกชายผู้จีจ่อเบียงรวยก็รู้ผู้กองเนี่ยเบียงรวยผู้จีจ่ารู้มาเด็กมาเด็กเนี่ยเราดีผู้พี่เราดีตาเนี่ยตาเด็กตาเนี่ยเด็กน้องจูเนี่ยหาดีกว่าโชคดีเลยเบียงรวยผู้ก็รู้พี่นายพี่นายนายเด็กดูสวยเลยทุกตัวเลยเป็นนายนั่นมา ผู้เรียนอยู่เวสระเส้นเดียวกันนักหนาวจะต้องนับยอดดูตัวอะไรสุดอ่ะเช่นนั่นเราอยู่บาลีกูไม่ทีนี้มาจะน่ารู้ปุ๋ยปุ๋ยจะน่าหนีแทนที่เนี่ยส่วนอินเดียนามาที่มาเลยเอลูกชิดชิดเราคู่คู่คือการลากาที่ได้วิดีโอโรบอรีน่าไลฟ์โชว์ที่ที่เขาเรียนรู้ดูอย่างเราจะไปลงจะกวาดลงมาจะเขาเรียนตั้งที่ใจเออถ้าพี่เราจุลนันท์ดูทีนี้เป็นพ่อเพื่อนจะดูทีนี้เนี่ย ลงเกเรลูดีฮะเลนโนเมียเอราดีทีเนี่ยมาโคตรเนียเวเอลูเมียบาเวเดียวตีตัวเลยเอราเอราคิดเสียเนี่ยยังจะวันที่ไอ้บุกคู่คนนั้นก็เลยดูไม่เวทุกตัวดูคิดเสียนาฬิกาเลนาวาลูวิโยรินเนียบิโอลงไหนเนี่ยนี่ทัดยาสีเอราดีคิดกับอะไรฮะโอ้เบฮามาโอ้ยังคิดกับเราดูเวทฮาลูเมียวนารุตา
อาทิตย์ละโมดละโมมาหนีได้กูปูกองลงเด็กที่เป็นเจ้าหน้าที่ดีนักงานมาแล้วเจ้าหน้าที่นั่นแกสายกูพี่รู้แล้วกูพิจารณาสิเดี๋ยวรู้อาจารย์ด่าเราเจ้าหน้าไม่ดีเนาะบูกองนั่นแหละกูไปพิจารณาเนี่ยเข้ามาโอเคคิดว่าสรุปตอนนี้พัตตาลูนี่ก็จะอยู่ในเนี่ยเจ้าหน้าสุนิสิจินาเราเจ้าหน้ากูที่พิจารณาดีกว่านี่บ่เลยเจ้าหน้าที่พี่รู้แต่งงานสายอยู่สิอะไรพาริมยาเจียงเงินอะไรสุราบะพี่เอามาส่วนนั้นที่กิจกรรมดีสนับสนุนเทมาพิจารณ ားထဲမှာပဲတကယ်ချစ်စရာကောင်းတဲ့အပြုတ်မူလေးလည်းကျွန်တော်တွေ့ရတယ်လို့ပြောရမှာပါဆိုတော့ဆရာဦးကျော်စံသားဆွေးနွေးပါခင်ဗျာကျွန်တော်ဒီဖြစ်ရတဲ့အနေပေါ့လေအဓိကသင်ခန်းစာယူစီရပေါ့လေကျွန်တော်တို့ကြံခဲ့တာလေဘာတွေအများရှိမလဲဆရာဦးကျော်စံသား
ပထမဦးဆုံးအရေးကြီးဆုံးသင်္ကန်းလာရမှာတော့အနာရှိရဲ့လက်နက်ရှိတဲ့မာတင်တို့လုပ်မယ်ဆိုတာလို့ပဲတော့မှမရဘူးဆိုတာကအရင်စိတ်ထဲမှာဆွေးနွေးရမယ်နံပါတ်1သင်္ကန်းလာပဲဖြစ်ပါတယ်ဒုတိယသင်္ကန်းလာကတော့နိုင်ငံတစ်ခုတည်ထောင်ကြတဲ့နေရာမှာအဲ့ဒီနိုင်ငံထဲမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေကိုမြန်မာအသံနဲ့လူမြန်မာအသံရှိလို့မြန်မာဘယ်ကလာလို့မြန်မာဘာရှိလို့ဘယ်ဘာသာပြောလို့ဘာလဲအဲ့လိုခွဲကြတဲ့စိတ်ဓာတ်ရှိနေတဲ့ကာလပတ်ကိုတရားညဉ့်ရက်နဲ့ဒီအောင်ဆိုတာဖြစ်မှာမဟုတ်ဘူးဆိုတာကနံပါတ်1အဓိကအဖြစ်လိုအပ်တဲ့ visa ဖြစ်ပါတယ်။အဲနောက်ကျန်တာတွေကတော့တပြင်းညီအဲလူစု assignment တွေကကွာဟမ်းပြီးကိုတပြင်းညီဖြစ်နိုင်အောင်ဘယ်နဲ့ဖြစ်အောင်ကြိုးစားပေးရမလဲ။အမေရိကန်ပြည်ထောင်စုကတကယ်တော့ကဘာမှာအချမ်းသာဆုံးနိုင်ငံပါပဲ။ဒါပေမဲ့လည်းလူနေမှုစင်ကကွာဟမ်းမှာရှိနေပါတယ်။တော်ဒီအဲပြောစရာသိဖြစ်ပါတယ်။ဆိုတော့အဲ့ဒီ visa ကိုတပြင်းညီဖြစ်အောင်ဖြည်းဖြည်းတိုးမြှင့်ပေးရမယ်။စူပါရီအဖြစ်လုပ်ပေးရမယ်။တော်တော်ပြခဲ့ ကျမရေးဆောင်ချက်မှုလို့ပညာရေးလို့လည်းသူပြင်းပြီးဖြစ်အောင်လုပ်ပေးရမယ်အဓိကအဲ့သုံးချက်ပဲကျွန်တော်ပြောလိုပါတယ်
ဟုတ်ကဲ့ဆရာဦးတင့်ဆိုရင်ရောခင်ဗျာကျွန်တော်အခုဒီဖြစ်ဖြစ်ကနေသင်ခန်းစာယူစီရဘာတွေများကြံခဲ့တယ်လို့များသုံးသပ်လို့ရမလဲခင်ဗျာ
ဟုတ်ကဲ့မန်ကန်ပြည်တော်စုကဘယ်အရာကြီးကြီးကပတ်ထိတ်တန်းပါထိတ်တန်းနိုင်ငံဖြစ်တော်လေပဲအခုလိုအယုံဆုံးအကြီးတန်းတဲ့ဖြစ်ဖြစ်ဒီမကြမကြဖြစ်ပါတယ်အဲ့တော့လူတွေအဲ့ဒီဒီသားတွေအေးချမ်းချမ်းညီညီညွတ်ညီညီမြတ်မြတ်နေထိုင်ဖို့ရေးဟာချမ်းသာတယ်တိုးတက်တယ်ဆိုတဲ့အပေါ်မှာမူမတည်ဘူးလားဆိုတဲ့မေးခွန်းကျွန်တော်တို့ထွက်လာပါတယ်။ဒါကြောင့်ကျွန်တော်တို့မတူညီတဲ့လူတွေညီညီညွတ်ညွတ်မြတ်မြတ်တရားနေနိုင်ဖို့ဆိုတာလူသားဆန်တဲ့အတွေးခေါ်တွေတနည်းအားဖြင့်အခြေတိုင်းဆန်တဲ့အတွေးခေါ်မျိုးတွေအမေရိကမှာဝင်လာရင်ကောင်းဝင်လာလားလို့ကျွန်တော်ကဟိုအိမ်မက်မျော်လင့်မှုတခုရပါတယ်အဲ့တော့နောက်သင်္ကန်းစားကတော့ဒီကျန်ရန်တန်ဘလောက်ပဲသမတလုတ်တဲ့ဘာနာအရှိဆုံးသမတီတီတီနိုင်ငံမှာသမတဆိုဘယင်းနဲ့တော်တော်တူတယ်ခင်ဗျာသူလိုပါဝါအာနာရှိတဲ့လူတောင်မှကျွန်တော်အများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာသူလုတ်ချင်တိုင်းလုတ်လို့မရဘူးဆိုတော့သင်္ကန်းစားဟာသူအမေရိကန်ပြည်တော်စုမှာမဟုတ်ဘူးနဲ့တကဘာလုံးကိုပေးလိုက်တဲ့အဲတရင်စကားမက်ဆေ့ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ဒီနှစ်ခုပဲတင်ပြပါရစေ
ဟုတ်ကဲ့ကျေးဇူးပါဒီနေရာမှာအထူးသဖြင့်ပေါ့လေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာလည်းအခုမှဟိုတိုင်းပြည်ကိုစပြီးတော့ဖွံ့ဖြိုးတိုးတက်အောင်ထူထောင်နေရတဲ့အခြေအနေမျိုးမှာဆိုတော့အထူးသဖြင့်သူများအမားတွေကနေသင်္ကန်းစာယူလို့ဆိုရင်ကျွန်တော်တို့ပိုကျိုးရှိနေပါတယ်ဆိုတော့ဆရာဦးကျော်စံသာကြီးကျွန်တော်ဒီအမေရိကန်ကအခုလက်ရှိကြုံရတဲ့အခြေအနေတွေပေါ်ကမြန်မာနိုင်ငံအတွက်ကောယူစရာသင်္ကန်းစာလို့ပြောမယ်ဆိုရင်ဘာတွေများကြံအောင်လဲဆရာ
အများကြီးပါပဲအခုနာပြောခဲ့တဲ့အဖြစ်တွေလည်းပဲမြန်မာနိုင်ငံအတွက်လည်းပတ်သက်ပါတယ်အဲ့ဒီအနာလက်နဲ့ယူရခင်နိုင်လို့အပ်ဆိုတဲ့အခြေအနေနာလူလူဆိုင်ဝင်ဝင်မှာအကုန်လုံးအပြင်းကြီးအာသာနာညီညွတ်မှုရှိရမယ်ဖွဲ့ရဆက်ဆံမှုရှိရဖို့ဆိုတာတွေဟာဒါအဓိကအဖြစ်မြန်မာဘက်ကလည်းသင်ခန်းစာရပါဒါမဲ့မြန်မာပြည်မှာဖြစ်ထိုးကိစ္စကတော့မြန်မာနိုင်ငံကအခုမှအခုမှဒီမိုကရေစီဆိုတဲ့ခြေလှမ်းကိုစားလှမ်းလာလာရှိပါတယ်အမေရိကန်ပြည်သူကနှစ်ပေါင်းများစွာကြိုခဲ့ပါအခုရောဒါတိုင်းဒီကိနေရီနဲ့ဘဘိုးဆိုရတင်ရေးဆိုရယ်ဖက်ဒရယ်ဆိုရအမေရိကန်အစားခဲ့ရပါအမေရိကန်ပြန်စုလုပ်လိုက်ယူမယ်လို့တော့ဘင်းစတိကိုပြန်သွားမလားဆိုတာကိုစဉ်းစားခဲ့ကြပါသေးတယ်။နောက်တော့မှတနနိုင်ငံစတိလုပ်မယ်ပြီးတော့ဖက်ဒရယ်လုပ်မယ်ဆိုပြီးတော့စဆုံချက်တာဖက်ဒရယ်ဆိုရယ်ပြန်စုပြစီကိုဒီမစ်ရှင်နဲ့ကွဲလို့ပြီးတော့ပြစီအမေရိကန်အစားပါ။ဆိုတော့ဗမာပြည်ကအခုမှစတင်ရသေးတယ်ဆိုတော့တင်ရတဲ့ဇာတ်ကအများကြီးပဲပြောရပါလိမ့်မယ်။တိုင်းပြစီကိုကြီးဆိုရတာကအစားကောင်းစမ်းကြည့်ပြီးတော့ပေါ်လေတာဘယ်လိုစဉ်းစားနေတဲ့အပြင်းကြီးဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတာစဉ်းစားနေလို့ကျွန်တော်ထင်ပါတယ်
โอเคကျေးဇူးပါဆရာဦးတင့်ဆွေအမြင်ရောခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအတွက်ဒီအမားတွေဘောကနေပြီးတော့သင်ခန်းစာယူစရာဘာတွေများကြံခဲ့ရလို့များပြောလို့ရမှာခင်ဗျာ
โอเคခင်ဗျာဆိုတော့ဆရာဦးကျော်သားသာဆွေးနွေးသွားတည်ဦးကျွန်တော်တို့ကဖက်ဒရယ်ကိုခြေလှမ်းဖို့ပြင်နေတဲ့အဆင့်ပဲရှိပြီးတယ်အဲ့တော့အမေရိကန်မှာဒီနှစ်နေရာကျော်လုံလာကြိုးစားလာတာတောင်ဒီလိုရုပ်ဆိုးတဲ့အကြည့်တည်းဖြစ်တတ်တယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလှုပ်ချင်တဲ့လူပါရောမလှုပ်ချင်တဲ့လူရောကောင်းကြီးနဲ့ဉာဏ်ကြီးကြီးနဲ့အရှိကိုကြည့်ပြီးတော့မမှန်ကန်ကန်တီတီငင်းငင်းကျွန်တော်တို့နိုင်ငံနဲ့အဆက်တဲ့ Federal City တည်ဆောင်ရေးကိုအခုလေရပါတော့။ဟိုသင်္ကန်းစာကိုယူပြီးတော့ကိုယ်နိုင်ငံနဲ့အဆက်တဲ့ Federal City ကိုလာအချိန်ဘလောက်ယူမလဲဘလို့အဆင့်နေသွားမလဲမလုံးလို့လည်းမဖြစ်ဘူးဆိုတော့အချက်ကနေပြတော့ကြော်လွန်ပြီးတော့ကျွန်တော်တို့လာကိုလူမျိုးအတိုင်းဝိုင်းကိုတိုင်းကြီးကိုပြည်တော်ချင်းနဲ့အဆက်တဲ့ဖက်ဒရယ်စနစ်ကိုသွားရင်လာအမေရိကနိုင်ငံကသင်္ကန်းစာကနေဟလာဟိုအရှိမင်းနဲ့ခေါင်းဆောင်တောင်ဝန်ရှိတဲ့လူတွေကဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်မပြောမဖြစ်တာကတော့တတ်မလို့နော်အမရောကဒီဒီနိုင်ငံရေးတဲ့ဝန်လုံးနေပြီးတော့နိုင်ငံရေးနေရာယူနေပြီးတော့ဒီနိုင်ငံရေးအမြင်နိုင်ငံရေးအသိနိုင်ငံရေးအတွေ့အကြုံအတော်ကိုအားနေအဲ့တော့အခုဟိုနိုင်ငံရေးအင်အားစုတွေကဖက်ဒရယ်စနစ်ပြီးတော့ဒီစနစ်ဒီမိုကရေစီစနစ်သွားဖို့ကိစ္စမှာသူကကမ္ဘာကလည်းလုံနေရောကျွန်တော်တို့နိုင်ငံမှာဒီအမေရိကန်ကစစ်တပ်ကသူ့တောင်းမှုကြာကြာနာနာသူ့နေရာမှာသူနေရဲဆိုတော့သင်္ကန်းစာကောင်း ဘမကျမတို့ကလည်းယူပေးမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအချင်းပြည်ပြည်ဆွေးနွေးကြတဲ့ VOA မြန်မာပိုင်းကြီးရဲ့အေဒါဦးကျော်စန်းသားနိုင်ငံရေးကိစ္စဒေါက်တာတင်းစုနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးပွဲအစီအစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစေဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့9နိုင်ကနေ10နိုင်အထိနဲ့တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင် VOA အစီအစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လေးဦးပါခင်ဗျာ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင် American ပြည်အောင်စု Washington မြို့တော်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေးပြီးတော့ဆန္ဒပြပွဲတစ်ခုကျင်းပကြပါတယ်မင်းနီဆိုတာပြည်နယ်မှာမေလာကွန်မိုင်းကရဲဖမ်းဆီးမှုအတွင်းအင်အားလွန်ကျွန်းသုံးခဲ့လို့သိဆုံးသွားခဲ့ရတဲ့ African American အမျိုးသားရဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး American နိုင်ငံတော်ဝန်မှဆန္ဒပြပွဲတွေဆက်ဖြစ်နေတာပါဒီကနေ့လာရောက်စုဝေးကြမဲ့လူရေအတွက်ကကြုံဘူးသမျှတွေမှာအများဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းရကြောင်း Washington DC ရဲချုပ် Peter Newsham ကပြောပါတယ်American ဒုတိယသမ္မတဟောင်း Joe Biden ဟာ Democrat Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်လုံလောက်တဲ့ထောက်ခံမင်းရသွားပြီဖြစ်ပါတယ်။တောက်ချညာပဲထွက်လာတဲ့မဲရီတွေရ Joe Biden အနေနဲ့ Party ကိုစားပြုသမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ Party ကိုယ်စားလှယ်ထောက်ခံမင်းရေးတွေ1992ဦးရသွားပြီဖြစ်တာကြောင့် November သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်ရတော့မှာဖြစ်ပါတယ်။ Washington DC မြို့တော်နဲ့တခြားပြည်နယ်ခုနှစ်ခုမှာဒီသတင်းပတ်အစောပိုင်းက Party တွင်ပထမရွေးကောက်ပွဲတွေကျင်းပခဲ့ပြီးတော့ထွက်လာတဲ့မဲရလက်တွေရအခုလိုမျိုးဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်နေကိုစားပြုရှင်ပြိုင်မှုတတ်မှတ်ချက်တွေပြင့်မိသွားတာကြောင့်နောက်ထပ်လုံမဲ့ပနာမရွေးကောက်ပွဲရဲ့ရလက်ကိုစောင့်စရာမလိုတော့ဘူးလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒီကနေ့နောက်ထပ်ဆန်းကျင်တင်လာအောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ထမမြောက်အဆိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9889ဦးရှိတာကြောင့်အခုဆိုရင်တော့ကူးစက်ခံရသူစုစုပေါင်း23,000ခွဲကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံရသူအများစုကကျေးလက်ဒေသတွေကဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့မှသေဆုံးတဲ့သူနောက်ထပ်68ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးရတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားတာတွေနဲ့အကြမ်းဖက်တာတွေကြောင့်တရုတ်နိုင်ငံသားတွေအနေနဲ့ဩစတြေးလျနိုင်ငံကိုတွားရောက်လည်ပတ်တာတွေမလုပ်ကြဘို့တရုတ်အစိုးရကအကြံပေးတိုက်တွန်းလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကတရုတ်နိုင်ငံကိုစုံစမ်းစစ်ဆေးဖို့ပြောခဲ့တဲ့အပေါ်မှာတရုတ်အစိုးရကဩစတြေးလျကိုလက်တော့ပြန်လိုက်တာဖြစ်ပုံရပါတယ်။COVID-19 ကပ်ရောဂါကြောင့်ဩစတြေးလျနိုင်ငံမှာတရုတ်လူမျိုးတွေနဲ့အာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားပြောဆိုဆက်ဆံတာတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ရင်းကျေးမှုနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဝန်ကြီးဌာနကတောက်ကြံဒီကထုတ်ပြန်ချက်ထဲမှာပြောထားပါတယ်ရှင်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညဖိုင်တိုမီတာ51 kHz 5885နဲ့ဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.